Welcome to the Voice of America in Burmese.
Begin yangin mingla pye wa de nya chan phit par si khmyar. BO American tan ya 2023 June la 4 ye taning lue nya chan season 2 ko American pi taung su Washington DC myo daw ka ni BO ya Facebook sa myet na YouTube lo ka ba yau tan phit ne pu wet bi line meter 32 kilohertz 6303 nya ne line meter 51 kilohertz 585 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူရှင်းပြပေးသွားမှာဖြစ်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ထိတ်တိုက်တွေ့ကြမယ်ဆိုရင်ကမ္ဘာကြီးအတွက်ဘေးဒုက္ခကဆိုးကြီးဖြစ်လာလိမ့်မယ်လို့တရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူးကဒီနေ့ပြောလိုက်ပါတယ်NUG မျိုးသားညီညွတ်အစိုးရယာယီသမ္မတဒူဝါလက်ရှိလဟာမိုခါဆိုက်ကလုန်းမုန်တိုင်းအသင်းဒေသတချို့ကိုမနေ့ကသွားရောက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာလူ300လောက်သေဆုံးပြီးတော့တထောင်ကျော်ဒဏ်ရာရခဲ့တဲ့ရထားတိုက်မှုဟာ electronic အချက်ပြစနစ်ချိုယွင်းမှုကြောင့်ဖြစ်တယ်လို့အိန္ဒိယမိသားဝန်ကြီးကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေအပြည့်မှာသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီအထက်ကနားဆင်ရမှာတကူက
တရုတ်ရဲ့အရင်ကကြီးဝဲချက်ကတော့ဗမာပြည်မှာရှိနေတဲ့တရုတ်ကျိုးစည်းဝါနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့
မြောက်ပိုင်းလက်နက်ကင်အဖွဲ့၃ဖွဲ့နဲ့စစ်ကောင်စီဆွေးနွေးပွဲမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးမတ်အင်ဂျင်နိုင်ရဲ့ဆက်သွယ်မေးမြန်းချက်မှာအပြည့်စုံနားဆင်ကြရမှာဖြစ်ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေအပေါ်အကူအညီတွေဖြတ်တောက်လာတဲ့အတွက်ဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေကိုဆက်သွယ်မေးမြန်းချက်ထုတ်လွှင့်ပေးမှာလည်းဖြစ်ပါတယ်။အဲ့ဒီလိုဆက်သွယ်မေးမြန်းချက်တွေအပြည့်မှာတော့သတင်းပတ်စင်တွေအဖြစ်ကမ္ဘာမြမမီဒီယာမြင်ကွင်းကျယ်မှတ်စုမြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတာတွေကိုလည်းနားဆင်ကြည့်ရှုကြမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့တင်းငွေနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကျွန်တော်ခင်မောင်စိုးမင်းနဲ့အတူကိုရနိုင်တို့ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နဲ့တရုတ်နိုင်ငံသာထိတ်တိုက်တွေ့ခဲ့မယ်ဆိုရင်ကမ္ဘာကြီးအတွက်ဘေးဒုက္ခကဆိုးကြီးဖြစ်လာလိမ့်မှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူးကစင်ကာပူနိုင်ငံမှာကျင်းပတဲ့ Shangri-La လုံခြုံရေးညီလာခံအတွင်းမှာဒီနေ့ပြောလိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားမှာစနစ်တွေမတူညီသလိုတခြားမတူညီတာတွေလည်းအများကြီးရှိကြောင်းဒါပေမဲ့ဒီလိုမတူညီမှုတွေကနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပိုအားကောင်းလာအောင်ဘုံရည်တည်ချက်တွေနဲ့ဘုံအကျိုးစီးပွားတွေကိုရှာဖွေတဲ့နေရာမှာအဟံဒါမဖြစ်သင့်ဘူးလို့ပြောပါတယ်။ဒါပြင်နိုင်ငံဆက်ဆံရေးတည်ငြိမ်မှုရှိဖို့အတွက်အမေရိကန်အနေနဲ့ရိုးသားမှုရှိဖို့လိုတယ်လို့လည်းတရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူးကပြောပါတယ်
။中方一直寻求以美建立新型的大国关系。但这需要美方
နိုင်ငံဆက်ဆံရေးတည်ငြိမ်မှုရရှိပြီးပို့ပြီးတော့ဆိုးမသွားအောင်ကာကွယ်တဲ့အနေနဲ့အမေရိကန်အနေနဲ့ပြောတဲ့အတိုင်းရိုးသားသားလုပ်ဖို့တရုတ်နိုင်ငံနဲ့ပေါင်းပြီးခိုင်မာတဲ့လှုပ်ဆောင်ချက်တွေလုပ်ဖို့လိုပါတယ်။တရုတ်နိုင်ငံနဲ့အမေရိကန်တို့ကြားမှာကွဲပြားခြားနားမှုတွေနဲ့အခက်အခဲတွေကိုသေချာကင်တွယ်ဖြေရှင်းပြီးတော့အဆင်ပြေမဲ့နည်းလမ်းကိုရှာဖွေသင့်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကပြောသွားတာဖြစ်ပါတယ်။ဒါ့အပြင်ထိုင်ဝမ်ကိုတရုတ်နိုင်ငံကနေခွဲထွက်ဖို့အတွက်လှုပ်လာတဲ့သူဘသူကိုမဆိုတရုတ်စစ်တပ်အနေနဲ့မဆိုင်မတွတ်ချက်ချင်းတုံ့ပြန်သွားမှာဖြစ်တယ်လို့လည်းသူကဒီနေ့သတိပေးလိုက်ပါတယ်။တချိန်တည်းမှာပဲအမေရိကန်နဲ့ကနေဒါနိုင်ငံကစစ်သင်္ဘောတွေဟာမနေ့ကတော့ထိုင်ဝမ်ရေလက်ကြားကနေဖြတ်သန်းခုန်ပေါင်းခဲ့တယ်လို့နိုင်ငံရေတပ်တွေကပြောပါတယ်။အခုလိုတောင်တရုတ်ပင်လယ်ပြင်တွင်တရုတ်နဲ့ထိုင်ဝမ်ကြားတင်းမာမှုတွေမြင့်တက်နေချိန်မှာပဲဂျာမနီနိုင်ငံကလည်းအင်ဒိုပစိဖိတ်ဒေသကိုရှင်းနှစ်မှာစစ်သင်္ဘော20ဆီလွတ်သွားမယ်လို့ဂျာမနီကာကွယ်ရေးဝန်ကြီးဘောရစ်ပစ်စတိုရီယပ်စ်ကရှန်ဂရီလာလုံခြုံရေးညီလာခံမှာဒီနေ့ပြောကြားခဲ့ပါတယ်ခင်ဗျာ
ဂျပန်နဲ့တောင်ကိုရီးယားအကြားမှာစစ်ရေးကိစ္စတွေနဲ့ပတ်သက်ပြီးအတိတ်ကဖြစ်ပွားခဲ့တဲ့အငြင်းပွားမှုတွေကိုအများဆုံးဖြေရှင်းဖို့သဘောတူလိုက်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးယိုဆိုကာဆုဟာမာဒါကဒီကနေ့ပြောလိုက်ပါတယ်ဂျပန်ကာကွယ်ရေးဝန်ကြီးဟာမာဒါဟာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးလီဂျွန်ဆွတ်နဲ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာလုံခြုံရေးဆွေးနွေးပွဲမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုပြောကြားလိုက်တာဖြစ်ပါတယ်နှစ်နိုင်ငံကြားဆိုင်းငံ့နေတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပြီး2018ခုနှစ်ကဖြစ်ခဲ့တဲ့ရေဒါပြဿနာမျိုးထပ်ပြီးမဖြစ်အောင်ကာကွယ်ဖို့ခြေလှမ်းလှမ်းတာတွေအပါအဝင်ဆွေးနွေးမှုတွေကိုအရှိန်အဟုန်မြင့်တင်ဖို့သဘောတူညီခဲ့ကြတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကသတင်းတောက်တွေကိုဆွေးနွေးပွဲအပြီးမှာပြောကြားခဲ့ပါတယ်။ဒါအပြင်ဂျပန်နိုင်ငံအနေနဲ့တောင်ကိုရီးယားနဲ့ဆက်ပြီးတော့နီးနီးကပ်ကပ်ဆက်ဆံသွားမယ်လို့လည်းသူကပြောပါတယ်။တစ်ချိန်တည်းမှာပဲပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကမြောက်ကိုရီးယားကအောင်မြင်မှုမရှိတဲ့ဒုံးကျည်လွတ်တင်မှုနဲ့ပတ်သက်ပြီး ဂျပန်နဲ့တောင်ကိုရီးယားကာဝေးဝင်ကြီးနှစ်ယောက်စလုံးကပြစ်တင်ရှုတ်ချလိုက်ပြီးဒါဟာပယ်ရင်ဒုံနီးပညာစနစ်ကိုအသုံးမပြုဘဲကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုစိုးရိမ်စရာကောင်းလောက်အောင်ချိုးဖောက်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားကာဝေးဝင်ကြီးကပြောပါတယ်ခင်ဗျာ
NUG မျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒေါ်လာရှိလာဟာစနေနေ့ကတော့လွတ်မြောက်နယ်မြေထဲမှာရှိနေတဲ့ Cyclone Mocha မုန်တိုင်းတင်ဒေသကိုသွားရောက်ခဲ့တဲ့အကြောင်း NUG သမ္မတရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယာယီသမ္မတသွားရောက်ကြည့်ရှုခဲ့တဲ့နေရာကိုတော့လုံခြုံရေးအရာဖော်ပြထားခြင်းမရှိပေမဲ့ဒေါ်လာရှိလာကမုန်တိုင်းတန်ခံရတဲ့ပြည်သူတွေနဲ့တွေ့ဆုံအားပေးနေတာဒီပြိုကျပျက်စီးနေတဲ့တဲအိမ်တွေစတဲ့ဓာတ်ပုံတွေကိုမတ်လ3ရက်နေ့မှာ၃ရက်နေ့ကထုတ်ပြန်ကြမှာဖော်ပြထားပါတယ် NUG အစိုးရအနေနဲ့ရခိုင်ပြည်နယ်ပါဝင်နိုင်ငံတော်ကမိုခါမုန်တိုင်းတဲ့ဒုက္ခသည်တွေအတွက်အရေးပေါ်ကယ်ဆယ်ရေးရန်ပုံငွေအမေရိကန်ဒေါ်လာတစ်သန်းမတည်ခဲ့တဲ့အကြောင်းမေလ13ရက်နေ့ကထုတ်ပြန်တဲ့ NUG လူသားချင်းစာနာထောက်ထားမှုအကူအညီသဘောဘေးတုံ့ပြန်ရေးကော်မရှင်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီရန်ပုံငွေတွေဟာပြည်တွင်းပြည်ပမှာရှိနေတဲ့မြန်မာတိုင်းရင်းသားတွေရဲ့လူဒန်းငွေတွေဖြစ်တဲ့အကြောင်း NUG လူသားစာနာဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA နဲ့မေးမြန်းခန်းမှာလည်းပြောကြားခဲ့ပါတယ်မနေ့ကထုတ်ပြန်တဲ့ NUG သမရယုံရဲ့ကြေညာချက်မှာတော့မုံတိုင်းတင်ပြည်သူတွေအတွက်ရပ်ဖက်အဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်နေတဲ့အကြောင်းလည်းဖော်ပြထားပါဗျ။ဒီတော့တွင်မှာပဲကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရဲ့မေလ၂ရက်နေ့ကထုတ်ပြန်ချက်မှာတော့မူခါမုံတိုင်းတန်တင်ဒေသတွေမှာလိုအပ်နေတဲ့အကူအညီတွေရသင့်သလောက်မရပဲအလွန်နှေးပါနေပြီးတော့တီးနံတွေလည်းအချိန်မီစိုက်ပျိုးနိုင်ခြင်းမရှိတဲ့အတွက်နောက်ဆက်တွဲစားနပ်ရိက္ခာအကျက်တဲကြီးကြီးမားမားရင်ဆိုင်ရနေကြောင်းသတိပေးထားပါဗျခင်ဗျာ။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြောင်းထုတ်လည်ပေးနေပါတယ်ရှင
်ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်အိန္ဒိယနိုင်ငံမှာလူ300လောက်သေဆုံးပြီး1000ကျော်ဒဏ်ရာရခဲ့တဲ့ရထားတိုက်မှုဟာ electronic အချက်ပြစနစ်ချုပ်ရင်းမှုကြောင့်ဖြစ်တယ်လို့အိန္ဒိယမီဒီယာဝန်ကြီးကပြောလိုက်ပါတယ် electronic အချက်ပြတဲ့စနစ်ချုပ်ရင်းမှုကြောင့်ရထားကလမ်းကြောင်းမှားသွားခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်ဘသူလုပ်ခဲ့တယ်ဆိုတာနဲ့ဘာကြောင့်လုပ်တယ်ဆိုတာကတော့စုံစမ်းစစ်ဆေးမှုတွေကနေပေါ်ထွက်လာမှာဖြစ်တယ်လို့လည်းအိန္ဒိယရထားဝန်ကြီးကညူဒေလီရုတ်တံနဲ့ဒီနေ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာပြောခဲ့ပါတယ်အခုခါမှာတော့ယထာကီးစင်တွေပြန်ပြေးဆွဲနိုင်ဖို့အတွက်ယထာလန်းရှင်းလင်းရေးလုပ်ငန်းတွေကိုအလုပ်သမားတွေကလုပ်နေကြပြီလည်းဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့မနေ့ကအဲဒီယထာတိုက်မှုဖြစ်ခဲ့တဲ့နေရာကိုနိုင်ယူဘက်လောက်တွားရောက်ခဲ့ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုတွားရောက်ကြည့်ရှုခဲ့ပြီးနောက်ပိုင်းမှာတော့ယထာတိုက်မှုမှာဒဏ်ရာရခဲ့တဲ့သူတွေကိုကုသပေးနေတဲ့စစ်ရုံကိုတွားရောက်ပြီးတော့ဒဏ်ရာရတဲ့သူတွေနဲ့ဆရာဝန်တွေနဲ့တွေ့ဆုံပြီးတော့စကားပြောခဲ့ပါတယ်ခင်ဗျာ
။ဒီကနေ့ဇွန်လ4ရက်ဟာတရုတ်နိုင်ငံမှာ1989ခုနှစ်ကတက္ကသိုလ်ကျောင်းသားကျောင်းသူတွေစတင်ခဲ့တဲ့ဒီမိုကရေစီရေးအုံကြွဆန္ဒပြပွဲကြီးနှိမ်နင်းခံရတဲ့34နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။အကြမ်းဖက်နှိမ်နင်းခံရတဲ့မြို့တော်ဘေကျင်းကတီယန်နမင်ယင်းပြင်မှာဒီကနေ့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါတယ်။ဒါပေမဲ့လည်းဟောင်ကောင်မှာရှိတဲ့ဗစ်တိုးရီးယားပန်းချံမှာတော့နှစ်ပတ်လည်နေ့အကျိုးဆန္ဒပြခဲ့သူ၈ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဗစ်တိုးရီးယားပန်းချံဟာ1989ခုနှစ်ကတယန်နမင်ယင်းပြင်မှာကြာဆုံးသွားတဲ့ရာပေါင်းများစွာအတွက်နှစ်ပတ်လည်ဂုံပြူအောင်မေ့ပွဲအထိတ်အမှတ်ဖျောင်းနိုင်ထွန်းတဲ့စူတောင်းပွဲတွေပြုလုပ်ခဲ့တဲ့နေရာလဲဖြစ်ခဲ့ပါတယ်ခင်ဗျာ
ရုရှားစစ်တပ်ကယူကရိန်းနိုင်ငံမှာရှိတဲ့စစ်မျက်နှာနေရာအတော်များများကိုဒီနေ့မှတိုက်ခိုက်ခဲ့ပြီးတော့ယူကရိန်းရဲ့စစ်လက်နက်ပစ္စည်းတွေနဲ့အဆောက်အုံတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းဘက်ကလည်းရုရှားရဲ့တိုက်ခိုက်မှုတွေကိုယူကရိန်းတပ်တွေကဆက်ပြီးတော့ခုခံတိုက်ခိုက်နိုင်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းစစ်တပ်ဟာရုရှားတပ်တွေနဲ့လက်နက်တွေအများပြားရှိတဲ့နေရာတွေကိုတိုက်ခိုက်ခဲ့ပြီးတော့ရုရှားရဲ့ကိုယ်ကိုင်ဌာနလေကြောင်းရန်ကာကွယ်ရေးစနစ်နဲ့လက်နက်ခဲယမ်းတူလောင်ယုံတွေကိုတိုက်ခိုက်ခဲ့ပြီး drone တွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါတယ်။အချိန်တည်းမှာပဲရုရှားဘက်ကဒနီပရိုမြို့ကိုဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တနေ့အရွယ်မင်းကလေးငယ်တဦးသေဆုံးပြီးတော့22ယောက်ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
BOA American တန်ကတနင်္ဂနွေနေ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်အခုချိန်ကစပြီးဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်တရုတ်နိုင်ငံကမြန်မာနိုင်ငံရေးမှာဩဇာလွှမ်းမိုးနေတဲ့အကြောင်းကိုမတင်ဆက်ခင်မှာအခုအရင်ဆုံးရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုပြောပြခြင်းပါတယ်ဘင်္ဂလားဒေ့ရှ်ကတိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေအတွက်ရ ရန်ပုံငွေမလုံလောက်တဲ့အတွက်ကြောင့်2023ခုနှစ်ကစလို့စားနပ်ရိက္ခာဘိုးတွေဇက်တိုက်ဖြတ်တောက်နေတာဟာတက်ကြီးရွယ်အိုနာမကျန်းသူတွေကိုဝင်ဆောင်တွေနဲ့ကလေးတငယ်တွေအတွက်အလွန်ကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကထောက်ပြဝေဖန်နေကြပါတယ်။၃လအတွင်းမှာကိုပဲမလကတစ်ကြိမ်အခုဂျွန်လမှာဒုတိယအကြိမ်ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကဖြတ်တောက်ခဲ့တဲ့အပေါ်ရိုဟင်ဂျာအရေးလှုပ်ရှားနေသူလည်းဖြစ်NUG ကြာကလာအမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးအကြံပေးဦးအောင်ကျော်မိုးကို VOA မြန်မာဘိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ရှုကြပါခင်ဗျာ
မင်္ဂလာပါကိုအောင်ကျော်မိုးရှင်အခုလိုမျိုး VOA ကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်မအခုဒီတပတ်မှာပေါ့နော်ဒီကိုအောင်ကျော်မိုးနဲ့ဆွေးနွေးကျင်တဲ့အကြောင်းအရာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တသန်းလောက်ကိုဒီ3လအတွင်းလောက်မှာပဲပေါ့နော်ဒုတိယတစ်ကြိမ်ထပ်ပြီးတော့မှစာနယ်ရိက္ခာတွေဖြတ်တောက်မယ်ဆိုပြီးတော့ကုလသမဂ္ဂစာနယ်ရိက္ခာအစီအစဉ်ကပြောပါတယ်သူတို့ကတော့အဓိကကဒီဂျွန်လာ၁ရက်နေ့ကနေစပြီးတော့ဖြတ်တောက်မယ်ပေါ့ဆိုတော့ပြီးခဲ့တဲ့မတ်လ၁ရက်နေ့တုန်းကလည်းဖြတ်တောက်မယ်ဆိုပြီးတော့ပြောခဲ့တယ်အခုတခါလဲဒုတိယတစ်ကြိမ်ထပ်ပြီးတော့ဖြတ်တောက်တယ်ပေါ့ဆိုတော့လပိုင်းအတွင်းမှာပဲဒီလိုမျိုးရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအတွက်ရိက္ခာဖြတ်တောက်မှုတွေကိုလုပ်မယ်ဆိုပြီးတော့ UN ဘက်ကဇက်တိုက်ကြေညာနေတဲ့အပေါ်မှာအကောင်ကျော်မို့ဘလို့များရှုမြင်သုံးသပ်မိပါလဲရှင်
ဟုတ်ကဲ့မင်္ဂလာပါမဆုမွန်ကျေးဇူးတင်ပါတယ်အခုလို့ကျွန်တော်ဘီယူကနေခေါ်ပြီးတော့နေမြန်တဲ့အတွက်ပေါ့လေအာငကူကလေးကဒီကုလသမဂ္ဂဒုက္ခဒီစာနေခါစီစဉ်ကနေရိုဟင်ဂျာတွေကိုပေးရတဲ့ဒီရရှင်ကတ်ပေါ့လေနော်ဒီစာနေခါပေးမှုဟိုဟာကလွန်လောက်မှုမရှိဘူးဆိုတဲ့ဟာကိုကျွန်တော်တို့ကရင်စုံအတိမဲ့ပြုဖို့လိုပါတယ်15ဒေါ်လာဆိုတာကလူတစ်ယောက်ကတစ်ရက်ကိုအဲ့လိုပမာဏရှိတဲ့ဟာနဲ့ရှင်းတန်းနေထိုင်ဖို့ဆိုတာကတော်တော်တော်ခက်ခဲတဲ့အရာမဟုတ်အဲ့ဒါကြောင့်မလို့ဒီတက်တန်းသောလူတွေထဲမှာဟိုအစာဟာရချိုးရတာလို့ငကူကလေးကဒီကျမကြီးနဲ့ပတ်သက်ပြီးတော့ဒီကျွန်တော်ပုံတတဲ့မျိုးစုံနဲ့ယောဂမျိုးစုံခံစားနေရတဲ့ဟာတွေရှိတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကိုထပ်ပြီးဒုတိယကျင့်ထပ်မံရှော့ကြလိုက်တဲ့အခါကျတော့ဒါအမတန်ကျွန်တော်စိုးရင်ကြီးအကောင်းတဲ့ချက်ဖြစ်ပါတယ်ဘာလို့လဲဆိုတော့အထူးသဖြင့်အမျိုးသမီးတွေနဲ့ကလေးတငယ်တွေကလာမဲ့လာရတော်တွင်မှာသူတို့ရဲ့ဒီကျမကြီးရှင်သန်နေထိုင်မှုအပေါ်မှာအာဘလို့စိုးရတဲ့တက်ရောက်မှုတွေရှိလာနိုင်မလဲဆိုတဲ့ဟာကတော်တော်လေးကိုဟိုစိုးရင်ရမယ့်အချက်ဖြစ်ပါတယ်ပေါ့နော်တစ်ဖက်ကလည်းဒီတန်းချီတဲ့ရူဟင်ဂျာတွေကအလုံးလုံးခွင့်မရှိဘူးဒီစာဝတ်နေရေးအတွက်အဲသူတို့ဟိုတာမန်လူတယောက်လူဟိုသွားလာလှုပ်ရှားခွင့်မရှိတဲ့အခါကျတော့သူတို့နေသူတို့ဟန်နဲ့ဝင်ငွေတစုံတရာရှာပြီးတော့ဒီအာချက်ထောက်လိုက်တဲ့ဟိုအပေါ်မှာဖြစ်စီပြဖို့ဆိုတာကမလွယ်ဘူးအဲ့ဒီအတွက်ကဘာပေါ်မှာတခြားသောဒီအရေးပါဟိုဟာပေါ့ဦးစားပေးရမယ့်ကိစ္စတွေယူကရိန်းလိုလိုအာဖဂန်နစ္စတန်လိုလိုဟာမျိုးတွေရှိလာပြင်မယ်လေရိုဟင်ဂျာရေးကိုတော့ကဘာကြီးကဒီဇိုင်းမဲ့ပံ့ပိုးကူညီဖို့လိုတယ်ဆိုတဲ့ဟာကတော့ကျွန်တော်တို့ဇက်တိုက်အာစီယုံလို့ဆော့ဖို့လိုသလိုဒီမူဝါဒပိုင်းဆိုင်ရာချမှတ်တဲ့အဖွဲ့အစည်းတွေအလူရှင်နိုင်ငံတွေကိုလည်းကျွန်တော်တို့ကအင်တိုက်အတိုက်ကတော့ပံ့ပိုးဝါလုပ်နေပါတယ်စီယုံလုံးဆော်မှုတွေလုပ်နေပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်အဲ့တော့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေပေါ့နော်ဒီရိုဟင်ဂျာစခန်းကလည်းဒီ20ကျော်လောက်ရှိတယ်ဒီမှာတသန်းနီးပါးလောက်ရိုဟင်ဂျာတွေရှိတယ်အပြင်လည်းဘဲမှမထွက်ရဘူးဘာမှလည်းလုတ်ကైစားတော့လို့လည်းမရဘူးဒီလိုအခြေအနေမှာရိက္ခာတွေထပ်ပြီးတော့ဖြတ်တောက်တယ်အဲ့တော့အထူးသဖြင့်တက်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေနောက်နာမကျန်းဖြစ်နေတဲ့အာဒီကျမကြီးမကောင်းတဲ့လူတွေနောက်ကလေးငယ်လေးတွေအတွက်ပေါ့နော်အဲ့လိုလုံလောက်တဲ့စားနပ်ရိက္ခာမရတော့မယ့်အခြေအနေဖြစ်လာတဲ့ဆိုရင်ဒီအခြေအနေအပေါ်မှာဘလောက်ထိပေါ့နော်ဒီကျမကြီးပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာစိုးရိမ်စရာအခြေအနေထိဖြစ်လာနိုင်မယ်လို့ကိုအောင်ကျော်မျိုးရှုမြင်မိတာရှိပါလဲရှင်ဘလို့သုံးသပ်မိလဲအဲ့ဒီအခြေအနေအပေါ်မှာဘလို့များဖြည့်ရှင်းပေးနိုင်မယ်လို့ထင်ပါလဲရှင
်အဓိကကတော့ကျိုးဆက်အနေနဲ့ငတ်ပြီးစိုက်နိုင်တယ်အဲဒီ malnutrition လို့ခေါ်တဲ့ကျွန်တော်တို့အစာဟာရချို့တဲ့မှုတွေဖြစ်လာနိုင်တယ်။တက်ကြီးတွေကိုအမျိုးသမီးကိုဝန်ဆောင်မိခင်၊လူတိုင်းမိခင်တွေကအထူးသဖြင့်ခံရမှာပေါ့လေ။ဒါဆိုတော့ယောဂါတွေအများကြီးဝင်လာနိုင်တယ်။ဆေးရုံဆေးခန်းတွေကရှိနေတဲ့ဒီအခြေခံဆောက်အုပ်တွေကမနိုင်မနေတွေဖြစ်ပြီးတော့သေဆုံးမှုတွေကျွန်တော်တို့များပြားလာနိုင်တယ်ပေါ့နော်။ဒါကတော့ဒါအန္တရာယ်ရှိတဲ့အချက်ပေါ့တစ်ချက်က။သူရဲ့ဒီစင်ခုံမှုတွေကြားတွေကရိုဟင်ဂျာတွေရှင်သန်နေထိုင်ရေးပေါ့နော်။ဒီဒုက္ခတွေစခန်းတွေမှာဘလောက်ကြကြရှင်းတဲ့နေထိုင်ရမလဲဆိုတော့ကျွန်တော်တို့တော့ရခက်ပါတယ်ပေါ့နော်ဒါပေမဲ့ဒီကြားကာလာတော့တွင်မှာလူရက်တဲ့ကူညီဒီကိုဇက်တိုက်ပံ့ပိုးကူညီပေးဖို့လိုတယ်ပေါ့အာလူရက်အဲ့လိုဇက်တိုက်ပံ့ပိုးကူညီတဲ့နေရာမှာလဲတမယူးကြကျွန်တော်တို့ကုလသမဂ္ဂအေဂျင်စီတွေကနေတဆင့် ပံပုကွန်ကြီးတခုတည်းမဟုတ်ပဲねတကယ်လို့ရံပုံငွေခက်ခဲရှိတယ်ဆိုလို့ရှိရင်အဲပုံမှန်မဟုတ်တဲ့ကျွန်တော်တို့ကလူသားချင်းစာနာထောက်ထားမှုပေါ့နော်ကျွန်တော်တို့ကဟိုပါပေါ့ innovative modality လို့ခေါ်တာပေါ့နော်ဒီလုပ်ငန်းစောင့်တာတွေစောင့်ရွက်မှုပုံစံမျိုးနဲ့လုပ်ဖို့လိုပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်ခုနကတော့ကောင်ကြော်မိုးရှင်းပြသွားသလိုပေါ့နော်ရွှေပြောင်းဒုက္ခတွေတွေအတွက်အများကြီးအကုန်ကြတွေဖြစ်နေတယ်အလူရှင်နိုင်ငံတွေမှာလည်းအခက်အခဲအကျတဲတွေဖြစ်တယ်ကုလသမဂ္ဂအပါအဝင်ပေါ့ဒါပေမဲ့တခြားတစ်ဖက်မှာကြတော့လေဒီလိုမျိုးရိုဟင်ဂျာဒုက္ခတွေတွေအပေါ်မှာရိခါဖြတ်တောက်တဲ့အစီအစဉ်ကရည်ရွယ်ချက်ရှိရှိနဲ့ဒီတွန်းအားပေးဖို့လှုပ်ဖို့အတွက်စီစဉ်နေတာလို့လေတချို့ကတန်ရရှိတာတွေရှိတယ်ဒါနဲ့ပတ်သက်ပြီးတော့မြန်မာပြည်ကိုပြန်ပို့ဖို့အတွက်တွန်းအားတစ်ခုအနေနဲ့တမင်လှုပ်တာဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်အဲ့ပေါ်မှာကောင်ကြော်မှုဘယ်လိုမြင်ပါလဲရှင်
ဒါကတော့ဟိုဖြစ်နိုင်ကြီးရှိကောင်းရှိတယ်ပေါ့နော်ဒလူဘူးတသမတ်တွေပြောဖို့ဆိုတာကတော့ခက်တယ်ပေါ့တကယ်တမ်းကတော့ကျွန်တော်တို့ကဘာကြီးရဲ့အာယုံစူးစိုက်မှုကတို့လိုအပ်တဲ့ပမာဏကိုအလူငွေပမာဏကိုမရဘူးအဲ့လိုဖြတ်တောက်လိုက်တယ်ဆိုလို့ရှိရင်ဒါအကဘာကြီးရဲ့ပုံမှုအာယုံစူးစိုက်လာမယ်ဆိုတဲ့ဟာလဲတို့ဖြစ်ကောင်းဖြစ်နိုင်တယ်သိကြတာတခုကတော့တို့ဒီ funding အခက်ခဲကိုရင်ဆိုင်နေရတယ်ဒါကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာဒီလူဟိုငါတို့ရိက္ခပတ်စံမပင်းရက်ကဒီကဖြတ်တော့လိုက်မယ်ဆိုတာထက်တခြားသောနီလန်းတွေကိုလည်းကျွန်တော်တို့ကဟိုသုံးဖို့လူတယ်ပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့အဲ့လိုမျိုးအခုလက်ရှိသိမ်းနေချီတဲ့ရိုဟင်ဂျာတွေအပေါ်မှာရိခါဖြတ်တောက်မှုတွေလုပ်နေတယ်ပြီးတဲ့အခါကျတော့စိုးရင်ကြအနေထားလည်းဖြစ်လာတယ်ဆိုတော့ဒီအပေါ်မှာကုလသမဂ္ဂအပါအဝင်ဒီသက်ဆိုင်တဲ့အဖွဲ့အစည်းတွေရောနောက်အလှူရှင်နိုင်ငံတွေအပေါ်မှာရောဒီကောင်ကျော်မိုးအနေနဲ့ရိုဟင်ဂျာအရေးလှုပ်ရှားတဲ့သူတယောက်အနေနဲ့ရော NUG ရဲ့လူခွေအကြံပေးတယောက်အနေနဲ့ရောဒီသက်ဆိုင်တဲ့ဒီအလှူရှင်နိုင်ငံတွေပါဝင်ကုလသမဂ္ဂကိုဘာတွေများဒီတင်ပြတာမျိုးတွေရောရှိပါလဲရှင
်ဒီတသန်းတော့ကျော်သောရိုဟင်ဂျာတွေကထွက်ပြေးသွားခဲ့ရတဲ့ရိုဟင်ဂျာတွေပြည်တွင်းမှာကြံခဲ့တဲ့6သိန်းသောရိုဟင်ဂျာတွေကကဘာကြီးရဲ့လွန်လောက်တဲ့အာယုံစူးစိုက်မှုနဲ့လွန်လောက်တဲ့လွန်လောက်တဲ့ပြီးမှခုညီမှုကိုမရခဲ့ဘူးပေါ့နော်ကျွန်တော်တို့ကတပူပေါ်နှစ်ပူဆင်းဖြစ်လာတဲ့အခါကျတော့ပြန်ကြည့်ကျွန်တော်တို့ကဒီ bilateral တွေ့တဲ့အခါကျရင်လည်းကျွန်တော်တို့ပြောတဲ့ဟာတွေရှိလို့ကျွန်တော်တို့ဒီတကူရီတကာရ advocacy လုပ်တဲ့တောင်မှလို့ရှိရင်တခြားသော alliance တွေနဲ့အဲဒီတွေ့ဆုံဆွေးနွေးတဲ့အခါမှာလည်းပဲဒီအချက်နှစ်ချက်ပေါ့တကယ်လို့ရိုဟင်ဂျာရေးကိုရရှိတည်တင်းခိုင်မြဲတဲ့အဖြစ်လူချင်းတယ်ဆိုလို့ရှိရင်မြန်မာနိုင်ငံကအာဒီမိုကရေစီနိုင်ငံဖြစ်လာဖို့ဒီမိုကရေစီလမ်းကြောင်းဖို့ရောက်ဖို့အရေးကြီးတယ်အဲဒီအဒီအယက်သားတွေရဲ့လက်ထဲကိုလုံလုံလည်လည်ခွင့်အာဏာပါဝါတွေရောက်ဖို့လူလဲစစ်တပ်ကိုကျွန်တော်တို့လွတ်မြောက်နေတယ်သူတို့ဒီတစ်ပေးတံပေးချင်းခံရခြင်းမှာလွတ်မြောက်နေတယ်ယဉ်ကျေးမှုကနေကျွန်တော်တို့ကဒီတန်တရားတွေကနေလွတ်အောင်လုပ်ဖို့လူတွေပေါ့နော်ဒါတွေကိုတော့ဒီစီဝေးတိုင်းမှာကျွန်တော်တို့စီရင်လုံးဆောင်မှုတွေလုပ်တဲ့နေရာမှာနေမျိုးစုံနဲ့ကျွန်တော်တို့ကနှုတ်အောင်ပြင်တော်လောက်ကောင်စာအပြင်တော်လောက်ကောင်ကျွန်တော်တို့ကစီရင်လုံးဆောင်လေးရှိတယ်ခင်ဗျာခြုံငုံပြီးပြောမယ်ဆိုလို့ရှိရင်မျောလင်းတဲ့လောက်ရတင်ရထားတဲ့လောက်မရခဲ့တာတော့အမှန်ပဲဒီအတွက်ကျွန်တော်တို့ကနောက်ထပ်လုပ်တွေအများကြီးလုပ်ဖို့လူတွေပေါ့ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကောင်ကျော်မို့အခုလို VOA ကိုဖြည့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မဆုဟုတ်
ဟုတ်ကဲ့ဟုတ
်ရိုဟင်ဂျာအကြောင်းဆက်သွယ်မေးမြန်းချက်အပြီးမှာတရုတ်မြန်မာအကြောင်းကိုဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်ပေးချင်ပါတယ်တရုတ်ကစစ်ကောင်စီအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆံရာမှာသူ့အကျိုးစီးပွားကိုရှေ့တန်းတင်မယ်ဆိုရင်မြန်မာပြည်တွင်းပြည်ပတရုတ်စန်းကျင်လှုပ်ရှားမှုတွေပိုပြီးကြီးမားလာနိုင်တဲ့အကြောင်းတရုတ်မြန်မာဆက်ဆံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်က VOA ကိုပြောပါတယ်။ဦးတန်းစိုးနိုင်ကိုမိုင်းအင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားတာကြီးစုနားဆင်ကြပါခင်ဗျာ
။အခုဒီမြောက်ပိုင်းတိုင်းသားလက်နက်ကိုင်၃ဘွဲ့ပေါ့နော်ဒီညီနောင်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီကြားမှာဒီဆက်ဆက်ဆွေးနွေးစကားပြောဖို့ကိုတရုတ်ကနေပြီးတော့ဂျာဝင်ညှိနှိုင်းခဲ့တယ်လို့ကျမတို့သိရပါတယ်တရုတ်ကဘာကြောင့်ဟိုဂျာဝင်ညှိနှိုင်းတယ်လို့ဦးတန်းစိုးနိုင်မြင်လဲရှင
်တရုတ်ကအခုလိုဂျာဝင်ပြီးတော့ဒီညီညာရေးပွဲစားလုပ်နေတာတစ်ချက်ကတော့သူဟာနိုင်ငံတကာမှာညီညာရေးအကျိုးဆောင်ကြီးဖြစ်သူကပုံဖော်ခြင်းနဲ့အတွေ့သူကအဲ့ဒီအမည်နာမကိုယူထားတာပါ။နောက်အဲ့ဒီလိုကိစ္စမျိုးတွေလည်းပြည်တွင်းမှာအထူးသဖြင့်မကြခင်ကရခိုင်မှာဆိုလို့ရှိရင်ကျွန်တော်တို့ဘင်္ဂါလီဒုက္ခသည်တွေပြန်ပူရေးကိစ္စကိုဟိုသူကဥဆောင်ဥရွက်တွေလုပ်နေတဲ့အနေထားတွေရှိပါတယ်။ဆိုလိုတာကတော့သူကငြိမ်းငြိမ်းရေးကိုလိုလားတဲ့အင်အားစုဆိုတာကိုနိုင်ငံတကာကိုပုံဖော်ခြင်းလို့အဲ့ဒါလုပ်တာပါ။ဒါပေမဲ့တရုတ်ရဲ့ အရင်ကရွေးချက်ကတော့ဗမာပြည်မှာရှိနေတဲ့တရုတ်ကျိုးစည်းဝါနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အနောက်တိုင်းနိုင်ငံတွေဒီမိုကရေစီအင်အားစုတွေပါဝင်မလာဘူးအဲ့ဒါတွေကိုတတ်နိုင်လောက်ဟန်တာဖို့သူရွေးပြီးတော့လုပ်တာပါ
အဲ့တော့ဒီတရုတ်ကနေပြီးတော့အခုလိုမျိုးပေါ့နော်ဆွေးနွေးပွဲတွေဖြစ်လာအောင်ပေါ့နော်အထူးသဖြင့်ဒါအရင်တည်းကသဘောထားတင်းမာတဲ့ဒီအုပ်စုတွေကြားမှာဆွေးနွေးပွဲတွေဖြစ်လာအောင်တရုတ်ကဂျာဝင်လုတ်ပေးလာတာကရောတစ်ဖက်မှာအရာပေါ့နော်သူတို့ချင်းဆွေးနွေးလာကြတယ်စကားပြောလာကြတယ်အထူးသဖြင့်စစ်ကောင်စီဆိုလို့ရှိရင်လည်းဗိုလ်ချုပ်ဆော်မင်းထွန်းတုံ့ပြန်ပြောဆိုချက်အရဆိုရင်အခုဆွေးနွေးပွဲတွေဟာတိုးတက်မှုရှိတယ်အပြုသဘောဆောင်နေဆိုတဲ့အနေအထားမျိုးတွေဖြစ်နေတယ်ဆိုတာမျိုးဆိုရင်တိုးတက်တဲ့လက္ခဏာအဖြစ်ကောမြင်လို့ရလားရှင
်လုံးဝမြင်လို့မရပါဘာဖြစ်လို့လဲဆိုတော့ပမာပြည်သူလူထုတန်း90ကျော်ထဲမှာအခုစစ်ကောင်စီကိုထောက်ခံနေတဲ့အင်အားစုဆိုတာတသန်းနှစ်သန်းနဲ့မကျော်နိုင်ပါဘူးအဲ့လိုအခြေအနေမျိုးမှာနော်နေတန်းနေတန်းပကံမကွဲစေနဲ့ဆိုပြီးတော့ကျွန်တော်တို့အခုပြည်သူလူထုတော်လိုင်းစုတွေနဲ့ပူးပေါင်းဆောင်ရွက်မဲ့ကျွန်တော်တို့တိုင်းအနာလက်နက်ကင်ဖွဲ့စည်းတွေကိုစစ်ကောင်စီနဲ့ဆက်ဆက်ပြီးရဲဆိုတာပြည်သူလူထုကိုနော်ကျွန်တော်တို့ရောက်ထဲတွန်းပို့တဲ့အဲကိစ္စအခုဆိုလို့ရှိရင်နှွေဦးတော်လန်ကြီးကပြန်လန်ထိုးစစ်တီစတော့မယ်လို့ကြီးညာထားတဲ့အချိန်မှာအာဒီလိုသဘောထားနဲ့ဒီလိုဆက်ဆက်ပြီးတာတွေဟာပြည်သူတော်လန်ကြီးကိုနောက်ဆုံးအောင်ဆုံးရှုံးအောင်အချိန်ရှည်ကြာသွားအောင်လုပ်ပေးတာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့ကတော့နာကြီးမုန်းတီးမှုရှိမှာမလွယ်ပဲလို့ကျွန်တော်ကတော့ယုံကြည်ပါလိမ့်ခင်ဗျ
ဥတန်းဆိုးနိုင်ရဲ့တုံသက်ချက်အရဆိုရင်တရုတ်ရဲ့ဩဇာကအခုလက်ရှိစစ်ကောင်စီပေါ်မှာသူတို့ရဲ့လွှမ်းမိုးမှုပေါ့နော်သူတို့ဘက်ကဒီချိကပ်ပုံသူတို့အရင်စစ်ဆိုးရရင်းနဲ့ရှင်တော့ရှင်ရောလက်ရှိစစ်ကောင်စီပေါ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုအောင်ဘယ်လိုအခြေအနေရှိလဲရှင
်အဲ့ဒါတော့ခြုံငုံပြောရလို့ရှင်တော့ဗမာပြည်မှာအာဏာရလာတဲ့အစိုးရမှန်သမျှကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီမလွဲမရှောင်သာစွာတရုတ်ရဲ့နော်ကျွန်တော်တို့ဖိအားပေးမှုတွေကိုကျွန်တော်တို့လက်ရောရတာကြီးပါပဲ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နယ်နိမိတ်ပေါင်းကျွန်တော်မိုင်ထောင်300လောက်ရှိတဲ့ဆက်ဆက်နေတဲ့တိုင်းပြည်ကြီးဖြစ်တဲ့အခါကျတော့အင်အားလည်းရှိတော့ဘယ်ဆိုမှငင်းလို့မရဘူး။ဒေါအောင်ဆန်းစုကြည်ဆိုကလက်ထက်ကလည်းကျွန်တော်တို့စာချုပ်ဘုံမျိုးရေးစာချုပ်19ခုချုပ်ခဲ့တဲ့အစဉ်လာရှိပါတယ်။အဲ့တော့ရေဘူးကပြောရလို့ရှင်တော့ဘယ်သူမှတိတ်ပြီးတော့မလွန်ဆန်နိုင်ဘူးပေါ့လား။ဒါပေမဲ့အခုကျွန်တော်တို့စစ်ကောင်စီနဲ့ကျွန်တော်တို့ NUG PDF တွေပြည်သူတွေရဲ့တိုက်ပွဲအခုပြင်းထန်လာတဲ့အချိန်မှာတော့နော်တဘောရကပို့ပြီးတော့ဟိုရှင်းလင်းပြတ်သားလာတာအဲ့ဒီအနေထားဟာအခုအစ်စ်ချိုးပြောင်းတော့ပါတယ်ဘာလို့ပြောင်းတာလဲဆိုတော့အမေရိကန်က NDAA ကျွန်တော်တို့ဟိုစာချုပ်တွေရဗမာဒီကဒီမိုကရေစီအင်အားစုတွေကိုကျွန်တော်တို့လက်နဲ့မဟုတ်တဲ့အဲငွေကြေးအကူအညီတွေထောက်ပံ့မယ်ဆိုတဲ့ကိစ္စရယ်နောက်ပြီးတော့ NUG အစိုးရအဖွဲ့ယုံဝါရှင်တန်မှာခွင့်လွှတ်ခွင့်ပေးပြီဆိုတဲ့အခါမှာတရုတ်အနေနဲ့အရင်တုန်းကဆက်ဆံရေးတွေကိုတော့တောင်းပြန်တမ်းပလိုက်ပါအရင်တုန်းကဗမာပြည်ကိုလွတ်နေတဲ့နော်စွန်ကောရှန်တို့ဟိုဖျက်ရှားလိုက်တယ်အဝန်ကြီးကတော့ယာရုတိုးသွားတာပေါ့ဗျာနော်ဒါကလည်းမဖယ်ပလိုက်တဲ့နည်းတနည်းရောအခုနိုင်ငံသားရေးဝန်ကြီးတွေဒီနောက်ပြီးတော့အခုကအာကျွန်တော်တို့တရုတ်ရဲ့တန်တမာလဲအသိခံလိုက်အဲ့ဒါတဲ့ပို့ပြီးတော့ဆိုးဝါးလာတဲ့နော်တရုတ်ရဲ့စွပ်ဖွဲ့မှုကတော့ဘာလဲဆိုတော့အခုကယူနန်တရုတ်ပြည်ဘူအစိုးရတယ်မဟုတ်ဘူးယူနန်ပြည်နယ်ကကျွန်တော်တို့ခေါင်းဆောင်နေပါကျွန်တော်တို့တိုက်ရိုက်ကျွန်တော်တို့ပါဝင်ပတ်သက်လာအခုညီနောင်သုံးဘောဒီမဟာမိတ်ဖွဲ့နဲ့ဆွေးနွေးပွဲမှာတော့ယူနန်ပြည်စဲကိုယ်စားလှယ်ကဝင်လာပြီးတော့ဝင်ထိုင်ပြီဆိုတော့ဗာဒိပဲเนาะအဲ့ဒါဟာတခုကတော့ဒီကျွန်တော်တို့ဒီအဲညီညာရေးမလုပ်လောက်အောင်ဖိအားပေးတဲ့သဘောမှာအခုလက်တွေ့ဆက်ဆံနေရတဲ့ယူနန်ပြည်နယ်ကအရာရှိတွေဆင့်ပြီးတော့ဗမာပြည်ရဲ့အရေးမှာဆွက်ဖက်လာတာကိုကျွန်တော်တွေ့ရပါတယ
်အဲ့တော့ဒီ NUG ဘက်ကရောပေါ့နော်သူတို့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဒီတရုတ်ကို သူဆက်ဆံရေးအပိုင်းမှာအရင်ကလေးကသူတို့ကဒါ NLD ပါတီကြီးရဲ့အဒီအမတ်တွေလည်းဖြစ်တဲ့အခါကျတော့အဲဒီအရင်တည်းကဒီ NLD ပါတီအစိုးရလက်ထက်ကတရုတ်နဲ့ဆက်ဆံရှိခဲ့တယ်အခုသူတို့ဒီပြပရောက်တာဖြစ်ဖြစ်နေဆက်ဒီမှာပဲဖြစ်ဖြစ်ပေါ့နော်ရှိနေတဲ့အချိန်မှာလည်းဒီပါတီချင်းတရုတ်ကွန်မြူနတီပါတီနဲ့လည်းဆက်သွယ်တစုံတရာပေါ့နော်အတိုင်းအတာအထိအဆက်အသွယ်ကြီးရှိရဆိုတဲ့အနေထားဆိုတော့အဲ့လိုမျိုးလည်းရှိတယ်ဆိုပြီးတော့ဒီ NUG တို့ CRPP တို့ဘက်ကလည်းထုတ်ဖော်ပြောဆိုထားရရှိတော့အဲ့တော့ဒီတရုတ်ကဒီ NUG တို့နဲ့ဆက်ဆံရေးပိုင်းပေါ့နော်တရုတ်နဲ့ NUG ဆက်ဆံရေးပိုင်းမှာတော့ဘယ်လိုသုံးသပ်လဲရှင
် NUG ရဲ့တူပီပေါ်သဘောထားကအတော်လေးမှန်ကန်ကောင်းမွန်ပါတယ်တူပီပါတီကျွန်တော်ကွန်ကရစ်မှာရောတူပီရဲ့ကြီးကျယ်တဲ့ကျွန်တော်တို့ပွဲလမ်းတွေကျင်းပတဲ့အခါတိုင်း NUG အစိုးရအနေနဲ့နော်တဝန်ဝလာတွေပြဖို့ခဲ့ပါတယ်။နောက်အနေဆုံးအဖြစ်ဗမာပြည်မှာရှိနေတဲ့တရုတ်တန်ရုံကိုလည်းအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ညီနိုင်တိုင်ပင်ဝင်ရဖို့အတွက်အချိန်ချင်းတောင်းဆိုခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကအဲလို NUG ဘက်ကနေပြီးတော့ဒီတဝန်လွားတွေနော်ကျွန်တော်တို့ကြီးကျူးဂုံပြူလွားတွေရရှိကြောင်းတခွန်းတပါရမှမပြောခဲ့ဘူးပေါ့စာတကြောင်းတောင်ပြန်လာခဲ့တဲ့အနေအထားမရှိပါဘူးဘာဖြစ်လို့လဲဆိုတော့ NUG ဆိုတာဟာဒီအမေရိကန်နဲ့အနောက်အုပ်စုကနေပြီးတော့ဟိုအားပေးနေတဲ့အင်အားစုဖြစ်တယ်ဒီအင်အားစုနဲ့ဘာမှဆက်ဆံကြမလို့ဘူးဆိုတော့ပြုတ်ရဲ့သဘောထားကြောင့်ဘာမှမှတ်ပြီးတော့ပြန်ဟိုမပြုတ်ပါအခြားတစ်ဖက်ကဘာရှိနေလဲအခြားတစ်ဖက်ကပြုတ်ပြီးရဲ့သဘောထားကပြည်တွင်းမှာဘာတွေဖြစ်ပြီးတော့ဘယ်သူကအကျန်းနေအကျန်းဖက်နေပြုတ်ဗမာပြည်သူလူထုရဲ့သဘောထားကဘာဖြစ်တယ်လဲဆိုတာကိုပြုတ်ရဲ့တိုင်းပြည်တိုင်းမှာအကျဉ်းသုံးနေတဲ့နိုင်ငံတကာမူဝါဒမှာသူကတိုင်းပြည်မှာအုပ်ဆိုးနေတဲ့အစိုးရနဲ့ပဲသူကဆက်သွယ်ဖို့သဘောထားရှိအဲ့တော့ဒီတိုင်း NLD ကိုအခြေကာလတစ်ခုကနေပြီးတော့နော် NLD ကိုမဖျက်သိမ်းဖို့လို့နော်ဒီ2008ဖွဲ့စည်းပုံကိုအပြစ်မှပြုဖို့လို့ဘာလို့ဒီသူကပြောနေကြတာကတကယ်ကဒီမာပြီးမှာဘသူကတရားဝင်ဟုတ်ဆိုးနေတယ်လဲဆိုတော့သူအမြင်ပေါ်ကနေပြီးတော့သူကဆုံးဖြတ်တာဖြစ်ပါတယ်ပြည်သူလူထုရဲ့မျက်နှာနဲ့ပြည်သူလူထုရဲ့သဘောထားကိုထက်သွင်းစဉ်းစားတာမဟုတ်ပါဘူးဟုတ်ဆိုးနေတဲ့အစိုးရနဲ့ဆက်သွယ်လို့ရရင်ပြီးရောဆိုတာဟာတရုတ်ရဲ့နိုင်ငံရေးအဲနိုင်ငံတကာအဲနိုင်ငံရေးဆိုင်ရာသဘောထားမူဝါဒအဲ့တော့သူအကျိုးစီးပွားအတွက်ခွင့်ပြုတဲ့အစိုးရဆိုရင်ကောင်းတယ် NUG ကဘလောက်ပဲဒီဖြောင့်မတ်မှန်ကန်တဲ့သဘောထားနဲ့ချင့်ကပ်ချင့်ကပ်တရုတ်ကလက်ခံမှာမဟုတ်ပါဘူ
းဒီတရုတ်နဲ့ပတ်သက်လို့ဟိုမြန်မာပြည်သူတွေရဲ့သဘောထားမှာလေတက်ရှိမကြသေးခင်ကဒီတရုတ်နိုင်ငံသားဝန်ကြီးအစ်စ်ကမြန်မာနိုင်ငံကိုလာပြီးတော့ဒီစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံသွားတဲ့ကိစ္စတွေမှာဆိုလို့ရှိရင်ဒီစကိုင်းတိုင်းကပြည်သူတွေကထုတ်ဖို့ဆန္ဒပြတာပြီပေါ့နော်သူတို့ဒီတရုတ်ကိုစန့်ကျင်တဲ့ဒီဆန္ဒပြပွဲတွေကိုလည်းသူတို့လုပ်ကြတဲ့အခါကျတော့အခုလိုမျိုးတရုတ်ရဲ့ရည်တည်ခြင်းနဲ့ပတ်သက်ပြီးမြန်မာပြည်သူတွေကမကြိုက်ဘူးမလိုလားဘူးဆိုတဲ့အပေါ်မှာသူတို့အဲ့ဒီအပေါ်မှာတရုတ်နိုင်ငံကထဲမတွက်ဘူးလားဒါမှမဟုတ်ရေရှိတီအိမ်နီးချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာဘလို့အကျိုးသက်ရောက်မှုတွေဖြစ်လာမှာလဲရှင
်တရုတ်မြန်မာဆက်ဆံရေးတမိုင်းကြောင်းမှာပြည်သူလူထုကကျေနပ်လောက်တဲ့တရုတ်ရဲ့အကူအညီဆိုတာကျွန်တော်တို့မကြားဘူးတလို့မရှိဘူးတလို့ပါဒီနေ့ကာလမှာကျွန်တော်တို့ဒီပြည်သူတရားလုံးကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆရာနာရှင်စနစ်မြေမြုပ်သိမ့်ကျူပြည်ရေးဆိုတဲ့ဒီကြွေးကြော်တန်ကိုတန်းနဲ့ချီရပြည်သူတွေကနေပြီးတော့ပြီးဆုံးရတယ်ဖန်တီထောင်ချခံရဖန်တီထောင်ချခံရဆိုတဲ့ကိစ္စတွေရှိလာတဲ့ရှိနေတဲ့အပေါ်မှာဘယ်လိုမှဒီစစ်ကောင်စီကိုအမှတ်ပြုဆက်ဆံနေတဲ့အစိုးရတရားပေါ်ပြည်သူလူထုအနေနဲ့ဘယ်လို့မှကျွန်တော်တို့လက်မခံနိုင်ပါကြိုက်လည်းမကြိုက်ပါဒါကြောင့်မို့ဒီလိုအနေထားတွေအချိုးကွေတွေပြုတ်ပြီးကပေါ်ပြလာတာ ਨੇ ပြန်နေခုစစ်ကောင်စီနဲ့ဒီခေါင်းဆောင်တွေပြည်ဆောင်ရမှုတွေအပြီးမှာလက်ဘရောင်းတောင်လူထုကနေပြီးတော့တုံ့ပြန်ဆန္ဒပြမှုတွေရှိတယ်အခုဒီကျွန်တော်တို့စ စကိုင်းတိုင်းကနေပြီးတော့ဖြတ်ကျော်သွားနေတယ်ပြုတ်ရင်နံပိုင်လိုင်းကိုစောင့်နေတယ်စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကိုနှစ်ကြိမ်တိုင်တိုင်တိုက်ခိုက်တာရှိလာပါတယ်ဒါဟာပြည်သူလူထုရဲ့တဘောဆန္ဒကိုကြောက်ခိုင်းပြီးတော့အာဏာရထားတဲ့အစိုးရပြင်းမှပြုတယ်တရုတ်ရဲ့ဆက်ဆံရေးကိုကျွန်တော်တို့ဗမာပြည်သူလူထုကတုံ့ပြန်ဖော်ပြလိုက်တာအခု ဒီအခြေအနေတွေတို့ဘွားလာတာနဲ့ပြအဲ့ဒီလိုပြုံးစန့်ခြင်းတို့ရှာမှုတွေပေါ်ပေါက်လို့ပြည်နေအဲ့ဒါတွေအခြေအနေတွေမှာပြနိုင်ငံတကာမှာပါရှိတာနိုင်ငံကျွန်တော်တို့အနေအထားတွေကိုကျွန်တော်တို့တော့တွေ့မြင်နေရပါတယ်ခင်ဗျ
ဦးတန်းစိုးနိုင်အခုလိုမျိုးအချိန်ပေးပြီးတော့ဗီအိုအေမြန်မာပိုင်းကမေးတဲ့မေးခွန်းတွေကိုဖြေကြားပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်လည်းပြောဆိုရှင်းပြခွင့်ရတယ်ကျေးဇူးတင်ပါတယ်ဗျာ။ဗီအိုအေအမေရိကန်တန်ခါတနင်္ဂနွေညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA အစီအစဉ်တွေကို Radio ရုံမြင်သံကြားလို့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
VOA ကနေတနင်္ဂနွေညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ အခုဆက်လက်ပြီးသတင်းပတ်စင်ကဏ္ဍတွေကိုစီစဉ်တင်ဆက်ရမှာပထမဆုံးကမ္ဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအထွေထွေအကျအတဲ့အပြင်စီရေးအသုံးစရိတ်ကိုပါတိုးမြင့်သုံးစွဲနေတာကြောင့်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအကြီးအကျယ်ထိခိုက်နေရပါတယ်။ကမ္ဘာမြမမီကမ္ဘာမြမမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာနိုင်ငံမှာစားနပ်ရိက္ခာပြတ်လတ်နိုင်တဲ့အန္တရာယ်ကြုံတွေ့နေပြီလားဘာကြောင့်ဖြစ်ပေါ်ရပါသလဲဘယ်လိုဖြေရှင်းကြမလဲဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွင်းနိုင်ပါမြန်မာနိုင်ငံဟာပြည်တွင်းစစ်တားရှိဖြစ်ပွားနေတဲ့နိုင်ငံမြန်မာနိုင်ငံဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားရနိုင်ငံဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံကမ္ဘာတည်င်းလွတ်လပ်ခွင့်အဆိုးဆုံး10နိုင်ငံထဲမှာပါဝင်တဲ့နိုင်ငံပွင့်ပြိုးမှုအ ਨੇ စုံနိုင်ငံမြန်မာနိုင်ငံဟာ face state လို့ခေါ်တဲ့ကြာရှုံးနိုင်ငံဖြစ်နေပြီလို့ပြောဆိုသုံးနှုန်းနေကြတာတွေရှိပါတယ်အထူးသဖြင့်တော့2021 February 1ရက်စစ်တပ်ကကြော့ပြန်အာဏာသိမ်းပြီးတဲ့နောက်မှာ face state ဆိုတဲ့အသံပိုပြီးကျယ်လောင်လာတာတွေ့ရပါတယ်နိုင်ငံ내ဝန်းပဋိပက္ခနဲ့မငြိမ်သက်မှုတွေဖြစ်ပေါ်ခဲ့တယ်လို့ပညာရေးကျန်းမာရေးစီးပွားရေးအခြေအနေတွေဟာလည်းတိတိတတ်တတ်ဆိုးရွားလာတာတွေ့ရပါတယ်အထူးသဖြင့်စစ်ပွဲတွေတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာရတဲ့စစ်ပေးဆောင်ဒုက္ခသည်တွေတန်းနဲ့ရှိတဲ့အထိများပြားလာခဲ့ပါတယ်။ဒီလိုအချိန်မှာမွေဘူးရကင်းမောက်ဆိုသလိုတဘာဝဘေးရန်တွေဖြစ်တဲ့အင်အားပြင်းမိုးခါဆိုင်ကလုံးမုန်တိုင်းဒဏ်ကိုလည်းလောလောဆယ်မှာရခိုင်ပြည်နယ်ချင်းပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတွေမှာအဓိကခံစားနေကြရပါတယ်
။ဒါကြောင့်လဲမြန်မာနိုင်ငံမှာစားနပ်ရိက္ခာပြတ်လည်နိုင်တဲ့အန္တရာယ်ကိုကုလသမဂ္ဂကသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်မှာပါ။ဒီအကြောင်းကို VOA ရဲ့မေလ29ရက်သတင်းမှာအခုလိုဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခနဲ့အကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာကြောင့်စားနပ်ရိက္ခာမလုံလောက်မှုနဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အခြေအနေပိုပြီးဆိုးရွားလာနိုင်တဲ့အကြောင်းကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကသတိပေးထားပါတယ်။ဆူဒန်၊ဟေတီနဲ့ဘကီနာဖာဆိုနဲ့မာလီ၊အာဖဂန်နစ္စတန်၊နိုင်ဂျီးရီးယားစတဲ့အရေးပေါ်အကူအညီလိုအပ်တဲ့အဆိုးရွားဆုံးနိုင်ငံ၉နိုင်ငံနဲ့အတူစားနပ်ရိက္ခာမလုံလောက်မှုအတွက်အထူးစိုးရိမ်ရတဲ့နိုင်ငံ22နိုင်ငံထဲမှာမြန်မာနိုင်ငံကိုထည့်သွင်းထားတာပါ2022ခုနှစ်အတွင်းမြန်မာနိုင်ငံမှာပြည်တွင်းအိုးမဲ့အိမ်မဲ့အတိဒုက္ခရောက်နေတဲ့သူတွေအပါအဝင်လူ15သက်2သိန်းစားနပ်ရိက္ခာနဲ့အသက်ရှင်နေထိုင်ရေးအတွက်အထောက်ပံ့တွေလိုအပ်မဲ့အကြောင်း FAO အရာရှိတွေကပြောဆိုထားပါတယ်2023ခုနှစ်အတွင်းမှာမြန်မာနိုင်ငံကကလေးငယ်နဲ့အမျိုးသမီး2,000,000အတွက်အာဟာရဖြည့်ဆည်းပေးနိုင်ရေးစားနပ်ရိက္ခာအကူအညီလိုအပ်မယ်လို့လည်း FAO ရဲ့အစီရင်ခံစာကအခမ်းအနားထားပါတယ
်မေ28ရက်မြန်မာနောက်မှာလဲတောင်ရံငားရံလောက်ကန်ရသည့်ပင်လောင်းစစ်ဆောင်များဆိုတဲ့သတင်းတပုတ်ကိုဖတ်ရပါတယ်အဲ့ဒီသတင်းမှာရှမ်းပြည်နယ်တောင်ပိုင်းပင်လောင်းဒေသခံစစ်ဘေးရှောင်တွေဟာ ၎င်းတို့ခိုးလုံနေကြတဲ့ကြေးရွာတွေရဲ့မြေလွတ်များကိုငှားရမ်းကတောင်ရစပါးစိုက်ပြူးပြီးဝမ်းရည်အတွက်ဖြည့်ရှင်းနေကြရတဲ့အကြောင်းရေးသားထားပါတယ်။ပရိပခတ်ဒေသတွေမှာစစ်တပ်ကကျင့်သုံးနေတဲ့ဖြက်လေးပြတ်ဗျူဟာနဲ့မြေလံစနစ်ဟာလည်းစာနာရိတ်ကမလုံလောက်မှုအကျက်အတဲကိုဖြစ်ပေါ်စေတဲ့အကြောင်းရင်းတစ်ခုပါ။လယ်ဆိုင်ချင်းချင်းခံဝန်ထိုးရမယ်လို့မော်တိတ်ဒေသခံများကစစ်တပ်ချင်းကြောက်ဆိုတဲ့သတင်းကိုမေ25ရက်အေရဝတီသတင်းမှာတွေ့ရပါတယ်။စကိုင်းတိုင်းအင်းတော်မြို့နယ်မော်တိတ်ဒေသရှိတောင်သူတွေဟာလေယာဉ်လုံငန်းများလုတ်ကင်လိုပါကစစ်ကောင်စီတပ်တွေထံမှခံဝန်ထိုးနေရတယ်။အင်းတော်မြို့နယ်ဟာစစ်အုပ်ချုပ်ရေးမာရှယ်လော့ထုတ်ပြန်ထားတဲ့နယ်မြေဖြစ်တာကြောင့်စစ်အုပ်ချုပ်ရေးအမိန့်ကိုနာခံပါမယ်PDF တွေနဲ့မပတ်သက်ပါဘူးဆိုတာကိုခံဝန်လက်မှတ်ရေးထိုးရတယ်လို့ဒေသခံတွေကပြောတဲ့အကြောင်းသတင်းမှာဖော်ပြထားပါတယ်
။ Human Rights Watch ရဲ့2023ကမ္ဘာအစည်းအဝေးခန်းစာမှာလဲစားသုံးကုန်ပစ္စည်းများပို့ဆောင်ရေးကွင်းဆက်များပြတ်တောက်ခြင်း၊ကုန်စည်းလုံးများတိုးမြင့်လာခြင်း၊ကုန်စည်ရှားပါးလာခြင်းနဲ့စိုက်ပျိုးရေးအသက်မွေးဝမ်းကြောင်းလုပ်ငန်းများဆုံးရှုံးရခြင်းတို့ကြောင့်နိုင်ငံတော်စားနပ်ရိက္ခာပြည်လက်မှုပိုမိုတိုးပွားလာပါတယ်။အနာသိမိနောက်ပိုင်းမြမကြက်ငွေစီအစမတန်ကျဆင်းလာတာကြောင့်လေးရဆုံကထွက်ပြေးလာရသူတွေနဲ့ပရိပခဒဏ်ခံရတဲ့လူလူသာမကမျိုးပြနဲ့မျိုးပြဝင်းကျင်ဒေသလူလူပါစားနပ်ရိက္ခာအကျက်တဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ဖော်ပြထားတာတွေ့ရပါတယ်။အားလုံးသိကြတဲ့အတိုင်းမျိုးပြဒေသတွေနဲ့ဆက်မှုစုံတွေမှာလည်းလေးရစစ်မီပုံမှန်မရတာပြတ်တောက်ချိန်များလို့အိမ်တွင်းမှုလုပ်ငန်းအသေးစားနဲ့အလတ်စားဆက်မှုလုပ်ငန်းတွေဟာအပြည့်အဝလဲပတ်နိုင်ခြင်းမရှိတော့ပါဘူး။ဆက်မှုဇုံတွေမှာလည်းအလုပ်သမားတွေရှော့ချတာလုပ်ငန်းတွေရပ်ဆိုင်းတာနိုင်ငံခြားကုမ္ပဏီကြီးတွေပြန်လည်ထွက်ခွာတာကြောင့်အလုပ်ကိုင်တွေဆုံးရှုံးအလုပ်လက်မဲ့တွေတိုးပွားလာဝင်ငွေတွေညှော့နေလာပြီးစီးပွားရေးပုံမကျတဲလာနေပါတယ
်စစ်ကောင်စီဟာလည်းနိုင်ငံတော်မှာတိုက်ပွဲတွေဖြစ်နေတာကြောင့်စီးပွားရေးဖွံ့ဖြိုးမှုကိုအာရုံမစိုက်နိုင်ပဲနိုင်ငံဗန္ဒာကလည်းစစ်သုံးစေးအတွက်သာတိုးမြင့်သုံးဆွဲနေတာတွေ့ရပါတယ်ဆီယာနာသိမ်းပြီးချိန်ကစလို့2023 AB လအထိတိုက်ပွဲပေါင်း 1,954 ကြိမ်ဖြစ်ပွားခဲ့ကမြို့နယ်ပေါင်း 330 အနက်205မြို့နယ်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ ISP မြန်မာရဲ့အလေးထားရမည့် data အချက်အလက်များအမှတ်45မှာဖော်ပြထားပါတယ်။ဒါအပြင် ISP မြန်မာရဲ့မြင်ကွင်းကျေမှတ်စုများမှာလည်းစစ်ကောင်စီရဲ့စစ်အသုံးစရိတ်3စနီးပါးမြင့်မားလာကြောင်း 2023-2024 ဘန်ဒါနှစ်မှာစစ်အသုံးစရိတ်ဟာဘတ်ဂျက်ရဲ့28ရာခိုင်နှုန်းသတ်မှတ်ထားကြောင်း2023-2024 ဘတ်ဂျက်မှာပညာရေးနဲ့ကျန်းမာရေးနှစ်ခုပေါင်းဘတ်ဂျက်ဟာ15ရာခိုင်နှုန်းသာရှိကြောင်းအာဏာမသိခင်အရတအစိုးရလက်ထက်စစ်အသုံးစရိတ်10ရာခိုင်နှုန်းနဲ့နှိုင်းယှဉ်ရင်3စနီးပါးမြင့်တက်လာခြင်းဖြစ်တယ်လို့နှိုင်းယှဉ်ဖော်ပြထားတာတွေ့ရပါတယ်စစ်ကောင်စီဟာအာဏာဆက်လက်တည်မြဲရေးနယ်မြေစိုးမိုးထိန်းချုပ်နိုင်ရေးတို့အတွက်စစ်အသုံးစရိတ်တွေကိုတိုးမြင့်သုံးစွဲနေတာတွေ့ရပါတယ်ဒါ့ပြင်နိုင်ငံရေးအကဲခတ်တွေကတော့စစ်ကောင်စီအနေနဲ့တနိုင်ငံလုံးကိုထိန်းချုပ်နိုင်ဖို့ဆိုတာဖြစ်နိုင်ခြင်းမရှိတော့ဘူးလို့သုံးသပ်ကြပါတယ်။စစ်သုံးစည်းတွေတိုးမြင့်သုံးဆွဲနေတာဟာပြဿနာရဲ့အဖြေမဟုတ်ပါဘူး။လက်ရှိကြုံတွေ့နေရတဲ့ပဋိပက္ခစစ်ဘေးရှောင်ဒုက္ခတွေပြဿနာတွေအပါအဝင်ဆင်းရဲမွဲတေမှုစားနပ်ရိက္ခာမလုံလောက်မှုမလုံခြုံမှုတွေရဲ့အရင်းခံပြဿနာဟာနိုင်ငံရေးပြဿနာဖြစ်ပါတယ်။အရင်းခံပြဿနာဖြစ်တဲ့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှလက်ရှိရင်ဆိုင်နေရတဲ့အကျက်အတဲတွေကလွတ်မြောက်နိုင်မှဖြစ်တယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတွေကထောက်ပြကြပါတယ်နိုင်ငံရေးပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတာကတော့သက်ဆိုင်ရာ stakeholders တွေနဲ့နိုင်ငံရေးအင်အားစုတွေအပေါ်မှာမူတည်နေတယ်လို့ဆိုရမှာဖြစ်ကြောင်းပါခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်ဆက်လက်ပြီးတော့ ISP မြန်မာကို ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုကိုနားဆင်ကြည့်ရှုကြပါခင်ဗျာ
မြမအရေးမူဝါဒအထိုင်းသင့်တဲ့အပြိုင်ဖြူဟာမြောက်စီးပွားရေးအစီအမံတွေပြည်ပြန်လာအောင်တရုတ်နိုင်ငံကကြိုးပမ်းလာပါတယ်ပြီးခဲ့တဲ့နှစ်လအတွင်းတရုတ်မြန်မာဆက်ဆံရေးကို ISB မြန်မာကလေ့လာတဲ့အခါဒီအချက်ကိုအထင်ရှားတွေ့ရပါတယ်တရုတ်နိုင်ငံကမြန်မာအရေးအတွက်အင်းနီချင်းတန်တမန်ရေး Neighborhood Diplomacy ကိုရှေ့တန်းတင်ပြီးမူဝါဒအထိုင်းသင့်ချထားပါတယ်တစ်ချိန်တည်းမှာပဲအပြည်ပြည်ဆိုင်ရာကုန်လဲပင်လဲရေးချောင်းကုန်သွယ်ရေးစင်ကြံတဲ့ ILSTC ကိုတည်ဆောက်ဖို့ပြင်ဆင်နေပါတယ်ဒါကိုအခြေပြုပြီးဗျူဟာမြောက်အစီအမံတွေပြည်ပြန်လာအောင် တရုတ်နိုင်ငံကတောင်းအားပေးလှုပ်ဆောင်လာခဲ့တာပါအထင်ရှားဆုံးတစ်ခုကတော့ယူနန်ကျွမ်ရှိနဲ့စီချွမ်ပြည်နယ်တွေကစီးပွားရေးအစီအမံတွေနဲ့မြန်မာနိုင်ငံကိုချိတ်ဆက်ဖို့စစ်ကောင်စီနဲ့တရုတ်နိုင်ငံဘက်ကအရာရှိတွေကြားဆွေးနွေးမှုတွေအကြိမ်ကြိမ်လုပ်ခဲ့တာပဲဖြစ်ပါတယ်ပြီးခဲ့တဲ့နှစ်လအတွင်းတရုတ်ပြည်နယ်၃ခုကတာဝန်ရှိသူတွေနဲ့စစ်ကောင်စီအကြားထိတွေ့ဆက်ဆံမှု၁၇ချိန်တက်မနေရှိခဲ့ပါတယ်စီးပွားရေးဈေးနှံစီမံကိန်းနားလည်မှုစာချုပ်လာတဲ့အတွက်တွေ့ကြတာရှိတယ်လို့ခရီးသွားပူးပေါင်းဆောင်ရွက်ရေးအတွက်တွေ့ခဲ့တာလည်းရှိပါတယ်နယ်စပ်ဖြတ်ကျော်လျှက်စစ်တပ်အားလိုက်စီမံကိန်းအတွက်တွေ့ကြတာလည်းပါဝင်ပါတယ်ဒါအပြင်ချင်းရွှေဟော်နဲ့လင်းချမ်းညိုချာမှာရထားလမ်းဖောက်ဖို့နဲ့နဇက်ကုံသွေးရေးအစင်မြင့်ဖို့လည်းလှုပ်လာပါတယ်တရုတ်မြန်မာအိန္ဒိယသမုဒ္ဒရာကုံသွေးရေးလမ်းကြောင်းတစ်ကနေကုံသွေးရေးလှုပ်ဖို့ကိုလည်းနှစ်ဖက်အကြားဆွေးနွေးခဲ့ပါတယ်ဒီအတွက်ရှမ်းနဲ့ကချင်မှာကုံသွေးရေးလမ်းကြောင်းတွေအခြေခံအဆောက်အုံတွေအစင်မြင့်တင်ဖို့လည်းကြိုးပမ်းနေပါတယ်တရုတ်ပြည်နယ်၃ခုနဲ့စစ်ကောင်စီအကြားပူးပေါင်းဆောင်ရွက်ရေးကြိုးပမ်းချက်တွေဟာကုန်သွယ်ရေးစင်ကြံ ILSTC နဲ့စီးပွားရေးစင်ကြံ CMEC ကိုပေါင်းစပ်ဖော်ဆောင်မှုလှုပ်ဆောင်တဲ့ခြေလှမ်းတစ်ခုပါပဲ။ကုန်သွယ်ရေးစင်ကြံ ILSTC ဟာတရုတ်နောက်ပိုင်းဒေသနဲ့အာဆီယံအကြားချိတ်ဆက်မဲ့လက်ဆောင်သေးယူပို့ဆောင်ရေးစင်ကြံတစ်ခုဖြစ်ပါတယ်။ဒီစင်ကြံတရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ပင်လယ်ရေကြောင်းလမ်းတစ်ခုကိုတော့ပြီးခဲ့တဲ့နှစ်မှာဖွင့်ခဲ့ပြီးပါပြီ။အဲ့ဒီပင်လယ်ရေကြောင်းလမ်းဟာတောင်တရုတ်ပင်လယ်ဘေဘူးပင်လယ်ကိုစိတ်ကန်းကနေရန်ကုန်စိတ်ကန်းကိုတိုက်ရိုက်ချိတ်ဆက်ထားပါတယ
်တရုတ်နိုင်ငံကမြန်မာနိုင်ငံအရေးမှာမြန်မာမဟာဗျူဟာမြောက်ကျင့်သုံးပြီးတော့စီးပွားရေးအစီအမံတွေပုံဖော်လာတဲ့အကြောင်း ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုကိုနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီးတော့မအေးတန်တာကျော်သတင်းပတ်စင်တိုင်းတင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြည့်ရှုကြပါခင်ဗျာ
ကင်းရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ကျော်စောဆွေတော်ရှင်က VOE ဆိုတာမြန်မာပြည်သူတို့ရဲ့မိတ်ဆွေဟောင်းမိတ်ဆွေကောင်းမှဒါလေးခေါနာထောင်ခဲ့ကြရတာဆိုပြီးတော့ရေးလာပါတယ်ကျေးဇူးတင်ပါတယ်နော်ဦးဝင်းကြီးဆိုတဲ့တော်ရှင်စာပြန်ရေးလာလို့အခုဖော်ပြပေးခြင်းပါတယ်နော်ဟိုတစ်ဘက်ကသူ့ရဲ့စာတစ်စောင်ဖော်ပြပေးပြီးသွားပါပြီဒီဘက်တော့သူမေးထားတာလေးကတခြားတော်ရှင်တွေလည်းသိခြင်းမဲ့ထင်လို့ဖော်ပြပေးခြင်းပါတယ်
VOA ရေညကပြန်စာထုတ်လွှင့်ပေးတာကိုတိုင်းနားထောင်ကြားလိုက်ရလို့ဝမ်းသာပါတယ်ကျေးဇူးပါကျွန်တော်က VOA ပေးသက်ပါစာရေးတာလဲဧတခေါပထမအဆုံးအချိန်ပါ Radio Kick ကလေးကအားတဲ့အချိန်တိုင်းနားထောင်ခဲ့တာအခုအသက်80ကျော်အထိပါပဲအခု Media Kick မှာသတင်းဌာနတွေပြုပြန်နေပြီမဲ့အရင်ကလေးကသတင်းမှန်တွေကိုပဲဥအောင်ထုတ်လွှင့်ပေးတဲ့ VOA မို့ပါအခြားကဏ္ဍတွေကလည်းဗဟုသုတပေးတာကြောင့် VOA ကိုပဲနားဆင်ဖြစ်ပါတယ်တည်တတ်ပါစေအောင်မြင်ပါစေသိကျင်တာက VOA ဝန်ထမ်းဖြစ်အောင်ဘယ်လိုလုပ်ရမလဲဖြစ်ရင်ကောအမေရိကန်နိုင်ငံသားအဖြစ်ခံယူလို့ရလားမြန်မာပြည်ကောပြန်လာလို့ရလားလောက်ချင်လို့မဟုတ်ပါဘူးအသက်လည်းကြီးနေပါပြီအင်္ဂလိပ်စာလည်းမကျွမ်းပါဘူးသိကျင်ရုံမှာဝိုင်းတော်သားအလုံးကြမ်းခံသာလို့မှာပါစေ
ဟုတ်ကဲ့ပါဦးဝင်းကြီးမြန်မာပြည်ကပေးစာများအစီအစဉ်ထုတ်လွှင့်နေခြင်းဒီ Facebook တိုက်ရိုက်ထုတ်လွှင့်မှုအောက်မှာကျေးဇူးတင်ကြောင်းလာရေးလာတာကိုကျွန်မတွေ့လိုက်ရပါတယ်။နောက်ဒီ Messenger မှာလည်းစာလာထည့်ရေးလာလို့ကျေးဇူးတင်ပါတယ်နော်။ဒီမှာကျွန်မစိတ်ထဲကခံစားချက်ကိုပြောရမယ်ရှင်တော့ဒီလိုမျိုးစာတွေပြန်လည်ရေးလို့ရတာကိုစိတ်ထဲမှာပြောသလိုလည်းဖြစ်မိပါတယ်။ဒီလိုမျိုးခင်မီတိုးတက်လာတဲ့ဆက်သွယ်ရေးတွေကြောင့်တော်ရရှင်နေနဲ့အပြန်လန်တိုက်ရိုက်လို့ကိုဆက်သွယ်လို့ရလာတာပါ။ပြီးခဲ့တဲ့ဘက်တော့ကလည်းကျွန်မဒီရခိုင်ပေးတဲ့စာရေးလာတဲ့တော်ရရှင်တယောက်ကို
လက်စညာစာပြန်လိုက်တာဒီမိနစ်ပိုင်းအတွင်းမှာပဲသူလဲစာပြန်ရေးလာလို့ကျမလည်းသူ့ကိုစာပြန်ရေးအပြန်လှန်စာရေးလို့ရတာကိုတွေ့ရပါတယ်နော်ကျမတို့ဒီ American ပြည်အောင်စုနဲ့အာရှဒေသအချင်းကွာဟားမှုကြောင့်သာဟိုတော်ရရှင်အများစုနေလိုက်ပါမှာစာပို့လာရင်ကျမတို့စာမပြန်နိုင်ဘူးဖြစ်တာပါမြန်မာနိုင်ငံကညဘက်ပိုင်းကျမတို့လည်းဒီဘက်ကနေပြီးတော့ဒီ Messenger ကိုဝင်နေတဲ့အချိန်ဆိုရင်တော်ရရှင်နေနဲ့အခုလိုမျိုးအပြန်လှန်စာရေးလို့ရတာတွေ့ရပါတယ်ဒါပေမဲ့တစ်ဖက်ကကြတော့လေဒီ VOU ကိုတစ်သက်လုံးစာရေးလာတဲ့ကိုတင်ဝင်းကြီးတို့ဒီမင်းနိုင်မင်းသားကြီးကိုကြီးမျိုးတန်းနောက်ပြီးတော့လာရှိုးကဆေးစရာကြီးဦးထွန်းသိန်းမြမလေးကြီးစမချူချူလိုင်းဒီလိုမျိုးအမြဲတမ်းစာလိုက်ကနေပြီးတော့စာထည့်နေကြသူတို့ရဲ့စာတွေမရတော့ပါဘူးသူတို့တွေအစဉ်ပြေရလားနေကောင်းကျင်းမာရလားကျမအမြဲတမ်းစဉ်းစားမိပါတယ်အစစအရာရာအစဉ်ပြေပါစေလို့လည်းဆုတောင်းမိပါတယ်ရှင်ကဲထားပါတော့ဒါတွေကိုအခုဦးဝင်းကြီးမေးထားတဲ့မေးခွန်းဖြစ်ပေးကျင်းပါတယ်ဦးဝင်းကြီးတည်ကျင်တာက VO ဝန်တန်းဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတော့ရုပ်တန်လွှင့်ဝန်ထမ်းဖြစ်ဖို့ဆိုရင်အနည်းဆုံးသတင်းတော့ဖြစ်ရပါတယ်ရုပ်တန်လွှင့်ပညာရဲ့တက်ကြမ်းထားရင်အကောင်းဆုံးဖြစ်ပါတယ်အဲ့လိုမျိုးဝန်ထမ်းဖြစ်ရောအမေရိကန်နိုင်ငံသားဖြစ်ခံယူလို့ရလားလို့မေးရမှာတော့အခုနောက်ပိုင်းမှာကအမေရိကန်နိုင်ငံသားတွေကိုဦးစားပေးခန့်ထားတာဖြစ်ပါတယ်အမေရိကန်ပြည်အောင်စုအစိုးရအလို့ဖွဲ့စည်းဖြစ်လို့ပါမြန်မာပြည်ရောပြန်လာလို့ရလားဆိုရင်တော့မြန်မာနိုင်ငံကလာခွင့်ပြုရင်လာလို့ရပါတယ်ရှင်ဟိုအရင်တော့ကကျွန်တော်တို့တော်တော်ကြာကြာပြန်လို့မရပဲနဲ့နောက်ဦးသိန်းစိန်ကစပြီးတော့အရတားဆိုရNLD ဆိုရဒီအရတားဆိုရပြန်တက်လာရခင်မှာကျမတို့ခဏခဏဗမာနိုင်ငံကိုနှစ်တိုင်းလိုပဲပြန်ပြီးတော့လာလို့အလုပ်ကိစ္စနဲ့ရောနောက်ပြီးတော့အလဲသဘောမျိုးလာလို့ရပါတယ်ဒီစစ်အာဏာသိမ်းပြီးတဲ့နောက်မှာတော့ကျမတို့မပြန်ဖြစ်တော့ပါဘူးเนาะပြည်ဝင်ခွင့်ဗီဇာလျှောက်ထားဖို့လိုအပ်ပါတယ်အဲ့တော့မြန်မာနိုင်ငံကပြည်ဝင်ခွင့်ဗီဇာအဆင်ပြေပြေရရှိရဆိုရင်တော့ပြန်လာလို့အဆင်ပြေမှာပါဦးဝင်းကြီးကလှုပ်ချင်လို့မဟုတ်ပါဘူးအသက်လည်းအတော်ကြီးနေပါပြီတည်ကျင်ရုံမှာဆိုလို့အန်ကယ်အခုတီးလိုက်ရတာတွေနဲ့ကျင်းနေလောက်ပြီးထင်ပါတယ်နော်ကျွန်တော်တို့ view ကထုတ်လွှင့်ပေးတဲ့သတင်းတွေမှာဒီသတင်းသမားတွေရဲ့အခွင့်အရေးတင်းကျပ်ခံရတာတွေနဲ့ပတ်သက်ပြီးမကြာခဏဖော်ပြလေးရှိပါတယ်နော်ဒါနဲ့ပဲပတ်သက်ပြီးရေးလာတဲ့သောရရှင်လို့ထင်ပါတယ်သူကတော့ကျွန်တော်တို့အစီအစဉ်ဓာတ်ရိုက်ထုတ်လွှင့်မှုအောင်မှာလာရေးလာတာဖြစ်ပါတယ်သောရရှင်အောင်တန်းထေပါ
သတင်းတစ်ခုရဖို့အားထုတ်မှုဟာမလွယ်ကူပါဘူးခက်ခဲသလောက်တန်ဖိုးဟာနှက်ဆိုင်ပါတယ်အဲ့ဒီသတင်းသိရဖို့ဒီမကရတဲ့သတင်းကိုအကျိုးရှိစွာသုံးရမှာကိုတိယုံနဲ့မကပဲမျှဝေရမှာကတာဝန်သိမှုပါသတင်းဘုတ်ရဲ့တံပိုးခက်ခဲသလောက်တံပိုးဟာနှက်ဆိုင်ပါတယ်အဲ့ဒီသတင်းကိုတည်ရဖို့ဒီမကတဦးစေတနာအပြန်အလှန်လေးစားမှုတွေနဲ့ဖျားအကြိုက်ဖျက်သန်းရမှာဖြစ်ပါကြောင်းစေနာထားရေးသားတုံ့ပြန်ရင်းအလုံးရေလိုအေးလိုပတ်လို့လမ်းနိုင်ကြပါစီဗျာ
ဒီနေ့ကိုနားဆင်တဲ့ပရိသတ်တယောက်အနေနဲ့စာပြန်ရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ကိုအောင်တန်းထီမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ပေါ်ရေးသားလာတဲ့စာတွေကိုလည်းလက်ခံရရှိပါရရှင်။ဒီထဲမှာပြီးခဲ့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးကြပါမယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မဲ့ရေးထိုးထားပြီးတော့လက်ရှိစစ်ကောင်စီနဲ့ဆွေးနွေးနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ EO 9ဖွဲ့ကမြန်မာနိုင်ငံရဲ့အကြက်တဲဖြည့်ရှင်းမှုထိတ်တိအစည်းအဝေးတရက်ကိုတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာမေလ18ရက်နေ့နဲ့18ရက်နေ့နှစ်ရက်ကြာဆွေးနွေးခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်ရေးလာကြတဲ့အထက်မှာသောရရှင်လာရောင်က
ဘယ်လိုကများမျှတစွာ Twitter စဉ်းစားပေးဘူးလို့လဲ။စေုပ်စုကသူတို့ချက်ပတ်ပြီးတဲ့လမ်းကြောင်းတိုင်လုပ်ဖို့နဲ့အပေါ်စီးကနေအမြင်နေပါရယ်။တိုင်းသားလက်နက်ကိုင်ဖွဲ့တွေကလည်းတနက်ကိုင်ပြီးတော့ကုပြိုးစည်းဝါရှာတာကလွယ်ပြီးဘယ်ပြည်သူမျက်နှာမှမထောက်ထားပါဘူး။ပဲမလဲတိုင်းပြည်ကိုစစ်စေတနာကောင်းတဲ့တိုးတက်စေချင်တာပြည်သူကမသိတာမဟုတ်ပါဘူးစာလေးတစ်ကြောင်းစကားတစ်ခွန်းလောက်ထိခိုက်ရင်တော့မှအသက်နဲ့ဘဝဦးစားကွဲသွားမဲ့စက်တည်းမရှိတဲ့ဥပဒေဆိုတာကြီးနဲ့ဘယ်ပြည်သူကမှမဟာရေအောင်ရှိတဲ့ရွှေမြမာရဲ့ဘဝပါဗျာ
ဟာတော်ရရှင်လာရောင်သူ့ရဲ့ကိုပိုင်ထင်မြင်ယူဆခြင်းနဲ့မှတ်ချက်ပေးလာတာဖြစ်ပါတယ်ဝနာဆိုတဲ့တော်ရရှင်ကတော့
ကျွန်တော်မသိလို့မေးပါရစေ NCA လက်မှတ်ထိုးထားပါတယ်ဆိုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကသူတို့လက်နက်ကိုင်နေကြတာသူတို့လူမျိုးအတွက်လားသူတို့ကိုကျိုးအတွက်လားအခုစကားစကားတိုင်းရင်းသားတွေနဲ့မြန်မာတနိုင်ငံလုံးကပြည်သူတွေကိုမတရားဖမ်းဆီးတပ်ဖြတ်နေတာဒါပေမဲ့သူတို့နဲ့စကားစဘာမှမဖြစ်ဘူးဆိုပြီးနေနေကြတယ်ဒီလိုဆိုလက်နက်ကိုင်တာသူတို့ကိုကျိုးအတွက်ပဲလို့ကျွန်တော်ထင်တယ် VOA ဝိုင်းတော်သားအားလုံးကျမ်းမာကြပါစေ
Dara Chimpai Majimba Dora, Eo, Opekuna Poya, Sunuvena, but the Brotherashin, three, go by and Timmy, you saja, Yela, Tega, Sana, some popya, be like Davano. Thrashin, a bizarre go, did a bad demarin, Yatimarashi. Along Pomo Gamo, simply a near tree, a measum by sign, Naimazi, Lu, Sana, Pula Pari. ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းအတွေ့အကြုံတွေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် ဗီဒီယိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ဗီဒီယိုမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Printout ပေးခဲ့ပြီးတဲ့ season တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ် က VOA app ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီးကမ္ဘာတဝန်းထူးခြားစံပြသတင်းများကိုထုတ်လွှင့်ပေးပါတော့မယ်ထိုင်ဝမ်ကစားတောက်ဆိုင်တဆိုင်မှာခြေဆက်လေးချောင်းပါတဲ့ပဇွန်မျိုးနွယ်ဝင်အကောင်ကြီးတွေရောင်းချနေတဲ့အကြောင်းနဲ့အမေရိကန်မျိုးလေးတစ်မျိုးမှာတီလာရင်တပါရုပ်အလောင်းပြန်ဖော်တဲ့အချိန်မှာမတိုးမပုတ်ပဲရှိနေတဲ့အတွက်လာကြည့်ရှုသူတွေနဲ့စီကားနေပါတယ်
ကျွန်းတိုင်ပင်မြို့တော်ကစားတောက်ဆိုင်တစ်ဆိုင်မှာခြေထောက်14ချောင်းပါတဲ့ဇွန်မျိုးနွယ်ဝင် iSupport အကောင့်ကြီးတွေနဲ့ရမ်မြန်ခောက်ဆွဲတွေကိုရောင်းချနေပါတယ်။ The Ramyan Boy ဆိုတဲ့ဆိုင်မှာဒီ iSupport အကောင့်ကြီးတွေနဲ့ခောက်ဆွဲကိုစားပို့ကျင်ကြတဲ့သူတွေရောဓာတ်ပုံရိုက်ပြီးကြွားကျင်ကြတဲ့သူတွေရောလာရောက်တန်းစီစားတောက်နေကြတာပါ။မေလ22ရက်နေ့ကစတင်မိတ်ဆက်ခဲ့တဲ့ဒီစားစရာအသစ်အဆန်းကိုလူမှုကွန်ရက်ပေါ်မှာကျင်ညာခဲ့ပြီးအလိုချင်ဆုံးအိမ်မက်ထဲကပါဝင်ပစ္စည်းတွေတော့ရခဲ့ပါပြီလို့ကြေညာခဲ့တာပါ။ဒီ support အကောင့်ကြီးတွေကိုပင်လယ်ရင်းနဲ့ထဲကဖတ်ယူရရှိတာဖြစ်ပြီးအယိုးရှင်းဆုံးချက်ပြုတ်နည်းဖြစ်တဲ့ပေါင်းပြီးတော့ခောက်ဆွဲကွက်ပေါ်မှာတင်ပြလိုက်တာပါလို့ခောက်ဆွဲပိုင်ရှင် Mr. Hugh ကပြောပါတယ်။ Romian ခောက်ဆွဲတစ်ပွဲကို Taiwan Dollar 1480 American Dollar နဲ့ဆိုရင်တော့48ဒေါ်လာကျတဲ့မှာဖြစ်ပြီးဒီ support အကောင့်ရဲ့အသားဟာကနန်းနဲ့ကြောက်ပစွန်ကြားကအသားထူးထူးနည်းနည်းဝါးရတဲ့အရသာမျိုးရှိတယ်လို့စားသုံးသူတူကပြောပါတယ်။ဒီကောင်ကြီးတွေကိုပင်လယ်ရေအောက်မီတာ360ကျော်ကနေ930ကျော်မှာတွေ့ရလိမ့်ရှိပြီးတော့ပင်လယ်ရေအောက်ကျမ်းပင်က၅ကြီးတွေရဲ့ခန္ဓာကိုယ်အချွင်းအကျန်တွေကိုစားတောက်နေထိုင်ကြတာပါဒီ iSupport အကောင်ကြီးတွေကိုဖမ်းဆီးရမိဖို့အတွက်ပင်လယ်ရေအောက်ကိုငါးဖမ်းပိုက်နဲ့ဒီရွတ်ဆွဲရတာကြောင့်ပတ်ဝန်းကျင်ပြက်စီးမဲ့အရေးကိုသူတေသနာပညာရှင်တွေကစိုးရိမ်နေကြပြီးလူတွေအရင်တုန်းကစားနေကြအဆအဆမဟုတ်တဲ့အတွက်လည်းမာဂျူရီလိုတတ်ထုတက်တွေနဲ့အစိတ်တောက်တွေပါနေမဲ့အရေးကိုလည်းပညာရှင်တွေကသတိပေးနေကြပါရဲ့ရှင်
ဝယ်ယူပြန်တတ်တဲ့လူတွေရဲ့အုံနောက်ကတုံးပြန်ပုံအဆက်လက်တွေကိုစုဆောင်းနိုင်ဖို့အတွက်ဥကောင်းထဲမှာထည့်ထားလို့ရတဲ့လျှက်စစ်လိုင်းပုံရိပ်ဖန်ဆက်ရုပ်လက်တံကိရိယာတို့မျိုးကိုဆွစ်ဇာလန်နိုင်ငံကသိပ္ပံပညာရှင်တွေကတီထွင်လိုက်ပါတယ်။ ဦးကောင်းခွန်ကိုဖောက်ပြီးအပေါက်အသေးလေးကနေဒီကရိယာကိုထည့်နိုင်တယ်လို့အထဲရောက်သွားတာနဲ့အုံနောက်ရဲ့နေရာတော်တော်များများကိုခြုံငုံနိုင်ဖို့အတွက်လက်တံအပြော့ကလေး6ခုလည်းပါဝင်ပါတယ်။ဆဲယုတ်လက်တံလေးတွေကပျော့လွန်းတာကြောင့်အုံနောက်နဲ့ဦးကောင်းခွန်ကြားထဲမှာထည့်ထားနိုင်ပြီးတော့ဝယ်ယူပြန်တက်တဲ့အခါလူအုံနောက်ကတုံ့ပြန်ပုံအချက်လက်တွေကိုစုဆောင်းပေးမှာပါ။ဆဲယုတ်လက်တံအပြော့လေးတွေဟာအုံနောက်အပေါ်ဖိအားအနည်းဆုံးတက်ရောက်စေမှဖြစ်ပြီးတော့လျှက်စစ်ပုံရိပ်ဖန်းElectro လက်တံလေးတွေကလည်းတချောင်းချင်းစီအုံနောက်အပေါ်မှာကပ်ပေးနိုင်ပါတယ်။ဒီဆဲယုတ်လက်တံလေးတွေကိုဝက်ကလေးတွေမှာစမ်းသပ်အောင်မြင်ထားပြီးတော့ဝယ်ယူပြန်ရောဂါသည်တွေအတွက်ခွဲစိတ်မှုအနည်းဆုံးနည်းနဲ့ကုသပေးနိုင်ဖို့ရည်ရွယ်ပါတယ်ခင်ဗျာ
။မေရီပြောင်စုမစ္စရီကြီးကမြို့လေးတစ်မြို့မှာ2019ခုနှစ်ကတည်ဆုံသွားခဲ့ပြီးမြုပ်လန့်ထားခဲ့တဲ့ Catholic Christian သီလရှင်တစ်ပါးရဲ့ရုပ်အလောင်းဟာပြန်ပေါ်တဲ့အချိန်မှာမပုတ်မတူမပြက်စီးပဲရှိနေတာကြောင့်လာရောက်ကြည့်ရှုဖူးမြော်ဆူတောင်းကြတဲ့သူတွေနဲ့စီကားနေပါတယ်။တချို့ကတော့ဒါဟာကက်သလစ်ခရစ်ယာန်အယူအယသူတော်စင်ဖြစ်သွားတဲ့လက္ခဏာဖြစ်ပြီးတချို့ကလည်းဒါဟာဖြစ်လေရှိတဲ့ကိစ္စပါပဲလို့ပြောကြပါတယ်။သီလရှင် Sister Wilhelmina Lancaster ရဲ့ရုပ်အလောင်းကို April မှာနေရာအသစ်မှာမြုပ်နှံဖို့အတွက်ပြန်လည်တူးဖော်ရမှာအခုလိုမပြက်မစီးပဲတွေ့ခဲ့ရတာပါ။ Missouri ပြည်နယ်ကိုဝါမြို့မှာရှိတဲ့
Benedictines of Mary, Queen of Apostles, the Lashin Chow Yet Chopian Jay Ya,
Misery Pina Yet Mijiha, Soda Miara Chow, Yoyo Tita Gaune, Same Same, Di Time Yo Chare, the Lashin, Wahelmina Yet Alongu, Yubetria Melo Tintake be Medule, Agulu, Mabomu Betri Araba, Dilo Trishi at Sangu, a Miapidu, a Dima Baby Chaga be Mele, a Puesi Dringa Imir Sanga, Miapidu Japa Jaga be there now, Dringa Jomi Lupian and Twagi Araba.လူ1800လောက်ပဲနေတဲ့ဂူရာမျိုးလေးကတော့အနေနဲ့အရရက်ကလူတွေလာနေကြတာကြောင့်လေဒေသခံစေတနာဝန်ထမ်းတွေနဲ့ရဲဝန်ထမ်းတွေကလူအုပ်ကိုစီမံနေရပါတယ်။အခုလိုမပြတ်မစီရှိနေရတဲ့အကြောင်းရင်းကိုတေချာစုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့သီလရှင်ကြောင့်ကထုတ်ပြန်ထားပြီးတော့နောက်ပိုင်းမှာအများပြည်သူကြည့်ရှုနိုင်ဖို့အတွက်ရုပ်လောင်းကိုဖန်ခေါင်းတလားတဲ့ထည့်သွင်းပေးထားမယ်လို့ပြောပါတယ်။သူတော်စင်ဖြစ်သက်မှတ်ခံရဖို့အတွက်လှုပ်ထုံးလုံးဒီအတိုင်းရှောက်ထားရမှာဖြစ်ပြီးသမတ်ထားတဲ့အချိန်၅နှစ်အတိုင်းတာကိုလည်းဆောက်ရအောင်ပါပ
ါ VOA American တန်ကတနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါခင်ဗျာ
အင်္ဂါနဲ့တရုတ်နိုင်ငံသားထိတ်တိုက်တွေ့ကြမယ်ဆိုရင်ကမ္ဘာကြီးအတွက်ဘေးဒုက္ခကဆိုးကြီးဖြစ်လာလိမ့်မယ်လို့တရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာလုံခြုံရေးညီလာခံအတွင်းဒီနေ့ပြောကြားလိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားမှာစနစ်တွေမတူညီသလိုတခြားမတူညီတာတွေလည်းအများကြီးရှိကြောင်းဒါပေမဲ့နှစ်နိုင်ငံဆက်ဆံရေးဥပပေါင်းဆောင်ရွက်မှုတွေပိုအားကောင်းလာအောင်ဘုံရည်တည်ချက်တွေနဲ့ဘုံအကျိုးစီးပွားတွေကိုရှာဖွေတဲ့နေရာမှာဒီမတူညီမှုတွေကအဟန့်တားမဖြစ်သင့်ဘူးလို့ပြောလိုက်ပါတယ်ဒါပြင်ထိုင်ဝမ်ကိုတရုတ်နိုင်ငံကနေခွဲထွက်ဖို့အတွက်လှုပ်လာတဲ့သူဘသူကိုမဆိုတရုတ်စစ်တပ်အနေနဲ့မဆိုင်မတွက်ချက်ချင်းတုံ့ပြန်သွားမှာဖြစ်တယ်လို့လည်းသူကသတိပေးလိုက်ပါတယ်အခုလိုတောင်တရုတ်ပင်လယ်ပြင်တွေတရုတ်နဲ့ထိုင်ဝမ်ကြားတင်းမာမှုတွေမြင့်တက်နေချိန်မှာပဲဂျာမနီကလည်းအင်ဒိုပစိဖိတ်ဒေသကိုရှေ့နှစ်မှာစစ်သင်္ဘောနှစ်ဆင်ဆစ်လွတ်သွားမယ်ဆိုပြီးတော့ဂျာမနီကာကွယ်ရေးဝန်ကြီးဘော်ရစ်ပစ်စတိုရီယက်စ်ကရှန်ဂရီလာလုံခြုံရေးညီလာခံမှာဒီနေ့ပြောကြားလိုက်ပါတယ်NUG မြို့သားညီညွတ်ရေးအစိုးရယာယီသမရဒူဝါလရှိလာဟာစနေနေ့ကတော့လွမြောက်နေမြေထဲမှာရှိတဲ့ Cyclone Mukha မုန်တိုင်းတင်ဒေသကိုတွားရောက်ခဲ့တဲ့အကြောင်း NUG သမရယုံထုတ်ပြန်ကြမှာဖော်ပြထားပါတယ်။ယာယီသမရတွားရောက်ကြည့်ရှုခဲ့တဲ့နေရာကိုတော့လုံခြုံရေးအရဖော်ပြထားတာမရှိပေမဲ့ဒူဝါလရှိလာကမုန်တိုင်းတန်ခံရတဲ့ပြည်သူတွေနဲ့တွေ့ဆုံအားပေးနေတာတွေပြိုကျပျက်စီးနေတဲ့တဲအိမ်တွေစတဲ့ဓာတ်ပုံတွေကိုတော့မတ်လ3ရက်နေ့ကထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီကနေ့ဂျွန်လ၄ရက်နေ့ဟာတရုတ်နိုင်ငံမှာ1989ခုနှစ်တက္ကသိုလ်ကျောင်းသားကျောင်းသူတွေစတင်ခဲ့တဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြခဲ့တဲ့ TNMN ရင်ပြင်လူမှုဆန္ဒပြပွဲကြီးနိုင်နင်းခံရတဲ့34နှစ်မြောက်နှစ်ပတ်လည်ဖြစ်ပါတယ်မြို့တော်ဘေကျင်းက TNMN ရင်ပြင်မှာတော့ဒီကနေ့မှာလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရနိုင်ကပြောပြပေးတာပါဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကကိုစံကျော်တွန်းဖြစ်ပြီးအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့Patrick Dia နဲ့ TN1 တို့ဖြစ်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကင်းမင်္ဂလာပြည့်ဝတဲ့နေ့ရက်ဒီအများဆုံးရရှိပါစေလို့ကြောင်းဆုတောင်းလိုက်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ
This program has come to you from the Voice of America, Washington.